Welcome to the Voice of America in Burmese.
Minglaba khmyar. VOA America အသံရဲ့2019ခုနှစ်နိုဝင်ဘာလ9ရက်စက်တာဘရီနေ့မနေ့ပတ်အစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေ light to meter 32 40 48တုကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ရဲမင်းထွန်းပါဒီကနေ့မနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနေ့ဖက်ဗီဒီယိုကိုဒေါက်ကင်မြို့တင်နဲ့ကျွန်တော်ကြော်သိမ်းပြပြမှာပါ။တမရဖက်မိုဒီယောဆက်စုရေစုံမ်းစစ်ဆေးမှုရဲ့ဂျာနာထွက်ဆိုပွဲတွေကိုလာမယ့်ပြင်ပကစာပြီးအများပြည်သူတိုက်ရိုက်တိရှိခွင့်ရတာမှာဖြစ်ပါတယ်။အမေရိကန်ကဂျက်တိုက်လေရင်မရောရင်ရုရှားစီကဝယ်မယ်လို့တူရကီတမရကပြောထားပါတယ်။အမေရိကန်ကျောက်တမရနှစ်ဦးကြားကုန်သွယ်ဆိုင်ရာယာယီသဘောတူညီချက်ကိုဒီဇင်ဘာလမှာမှအစောဆုံးလက်မှတ်ထိုးနိုင်ဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ။
ဒီလိုထိတိုင်းရသတင်းတွေအပြင်နားဆင်ရမယ့်သတင်းတော်တစ်ခုမှာတော့
ဒါကြောင့်နောင်ကိုလေចောင်းသားတွေជីណတ်အောင်အလူမိုင်းတွေជីណတ်အောင်အထိကိတ်နေဆုံးဖြစ်အောင်လုပ်ပြီးတော့ကျွန်တော်တို့ကစဉ်းစားထားတယ်ပေါ့ကွန်ပီနဲ့ပဲဆုံးဖြတ်ပေးပါလိမ့်မယ်
ရန်ကုန်တက္ကသိုလ်ပတ်လန်းဖောက်လုပ်မဲ့ကိစ္စပြည်သူ့လွတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်ယောင်နဲ့မေးမြန်းခံပါသတင်းတွေအပြည့်ချာနားဆင်ကြရပါမယ်ဒီသတင်းနဲ့အတူသမ္မတထရမ့်ရဲ့အဆိုအရကအာဆီယံထိပ်သီးအစည်းအဝေးကိုအစင်းနေကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကဆီလုတ်ခဲ့မှုအပေါ်စိုးရိမ်ပူပန်နေမှုအီရတ်မှာဆန္ဒပြသူတွေကကာဘလာမြို့ကအီရန်ကောင်စစ်ဝင်ရုံးကိုလည်းမိတင်ရှိုးတဲ့အကြောင်းစတဲ့သတင်းလာတွေကနားဆင်ကြရပါမယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာရေးသုံးသပ်ချက်မြန်မာလူထုနဲ့ကျန်းမာရေးဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ကြရပါမယ်အခုတော့စာတာပရိနေမတဲ့ဖက်နောက်ဆုံးရနိုင်ငံတော်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါမယ်ခင်ဗျာ
တမရဒေါ်နယ်ထရမ့်ကိုတရားစွဲဖို့စုံစမ်းစစ်ဆေးနေတာမှာနောက်ကနေ့ဘက်ကစပြီးအဓိကတက်တည်ထွက်ဆိုချက်တွေကိုအမေရိကန်လူထုတိုက်ရိုက်ကြားမြင်သိရှိခွင့်ရတော့မယ်လို့အောက်လွတ်တော်ထော်လိုင်းဆိုင်ရာကော်မတီဥက္ကဋ္ဌကဥက္ကဋ္ဌဒီမိုကရက်တော်မှအဒမ်ရှစ်ကပြောပါတယ်ဒီမိုကရက်တွေဦးဆောင်လုပ်နေတဲ့တမရကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုကိုဗိုလ်ဒူးနေကဆက်လုပ်ပြီးနိုင်ငံရေးဌာနနိုင်ငံရေးကိစ္စရပ်များဆိုင်ရာအမြဲတမ်းအတွင်းဝန်ဒေးဗစ်ဟီလ်ထွက်ဆိုပါတယ်ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမရီယိုဗနိုဗစ်ကိုပြီးခဲ့တဲ့မေလကရုပ်ရည်တာဝန်ကနေဖယ်ရှားလိုက်တာကိုနိုင်ငံရေးဌာနကဘာကြောင့်ဝင်ပြီးအကောက်ကဲမပေးခဲ့တယ်လဲဆိုတာနဲ့ဆိုင်တဲ့မေးခွန်းတွေကိုမစ္စတာဟီလ်ဖြေခဲ့ရမယ်လို့ခန့်မှန်းကြပါတယ်။အမြဲတမ်းတွန်းဝန်ဒေးဗစ်ဟီလ်ထွက်ဆိုပွဲကိုထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကခေတ္တနာပြီးအများပြည်သူတိုက်ရိုက်တီးခွင့်ရမယ်ကြားနာပွဲတွေနောက်တစ်နေ့မှမှစလုပ်မယ်ဆိုတာကိုကြေညာတာပါ။အဲဒီကြားနာပွဲတွေကိုယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတပ်မတော်ဝီလျံထေလာဒုလက်ထောက်နိုင်ငံရေးဝန်ကြီးဂျော့ချ်ကန့်တာမတ်ဂျီဟောင်းယိုဗနိုဗစ်တို့ရဲ့ထွက်ဆိုပွဲတွေနဲ့စမှာဖြစ်ပါတယ်။ဒီတန်တမန်သုံးစလုံးဟာတကယ်ပဲထွက်ဆိုတာတွေလုပ်ထားပြီးသားပါယူကရိန်းအနေနဲ့တမန်တော်ထရမ့်တောင်းဆိုတဲ့အတိုင်းနိုင်ငံရေးပြောကပါတဲ့စူဝါစစ်စီရာတွေကိုလုပ်မယ်လို့လူသိချင်ညာတင်ညာမှယူကရိန်းကိုအမေရိကန်ရဲ့ဒုံဂျွန်ရေးဆိုင်ရာအကူအညီပေးမယ်ဆိုတဲ့ပြောဆိုချက်မျိုးရှိခဲ့တယ်ဆိုတာအဲ့ဒီတန်တမန်တွေရဲ့ထွက်ဆိုချက်တွေမှာအရေးအမွဲ့ပါထားပြီးဖြစ်ပါတယ
်အီရန်နိုင်ငံဖော်ဒိုမြောက်နျူကလ িয়ার ဓာတ်ပေါင်းပုံမှာရှိတဲ့ဗဟိုခွာသုံးဆက်တွေတဲကိုရေဒီယိုတက်တီကျော်ယူရေနီယမ်တန်းွေထက်တန်းမှုကိုစက်တပရီနေ့မှာစတင်တော့မှာဖြစ်ကြောင်းအီရန်အနုမြူဆွမ်းရင်အဖွဲ့ AEOI ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးအီရန်နိုင်ငံတက်စတင်တင်းမှာဖော်ပြထားပါတယ်ပြင်ဆင်မှုတွေအားလုံးအောင်မြင်ခဲ့တဲ့အတွက်ခုလိုဗဟိုခွာသုံးဆက်တဲ့ယူရေနီယမ်တန်းွေထက်တန်းမှုကိုကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်စစ်ဆေးသူတွေရဲ့ကြီးကြပ်မှုနဲ့လှုပ်ဆောင်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရရှိထားတဲ့2015အီရန်နျူကလ িয়ার သဘောတူညီချက်အရဖော်ဒိုနျူကလ িয়ার ဓာတ်ပေါင်းပုံမှာနျူကလ িয়ার နဲ့ပတ်သက်တဲ့ထုတ်လုပ်မှုကိုတားမြစ်ထားတာပါဒါ့ကြောင့်တောင်ကန်ဒေတာထဲမှာတိဆောက်ထားတဲ့ဖော်ဒိုနျူကလ িয়ার ဓာတ်ပေါင်းပုံကိုအရင်ကကန့်သတ်မှုချမှတ်ထားရကနေသူတည်တနာအတွက်အသုံးပြုခွင့်ပေးလိုက်ပါပြီဒီလုပ်ငန်းစဉ်အတွက်အချိန်ပေးရမှာဖြစ်ပြီးယူရေနီယမ်တန့်စင်မှုအဆင့် 4.5 ရာခိုင်နှုန်းရောက်မဲ့စနေနေ့မှာတော့ IAEA ရဲ့နိုင်ငံတကာအနုမြေစွမ်းအင်အေဂျင်စီကစစ်ဆေးမှုတွေနောက်တစ်ခါလာရောက်ပြီးစစ်ဆေးမှာဖြစ်ကြောင်း AEOI ပြောခွင့်ရဘာရုစ်ကမာဗန်ဒီကအီရန်အစိုးရရုပ်သံသတင်းဌာနကိုပြောပါတယ်အနုမြေဘုံထုတ်လုပ်မဲ့ဆိုင်ရာတန့်စင်မှုပမာဏဟာ90ရာခိုင်နှုန်းရှိရမှာလည်းဖြစ်ပါတယ်
အဓိကကြတဲ့တိုက်လေယာဉ်မျိုးစားတစ်ခုကိုတူရကီကိုရောင်းမဲ့အစီအစဉ်အမေရိကန်ကပိတ်ပင်ထားတာမဟုတ်သေးဘူးဆိုရင်ရုရှားနဲ့စစ်ဖက်ဆက်ဆံရေးပိုးပြီးတိုးမြင့်မယ်လို့တူရကီသမ္မတရေချစ်တိုင်အာရူဘန်ကချိန်ချောက်ပြောဆိုထားပါတယ်။သမ္မတအာရူဘန်နဲ့သမ္မတဒေါ်နယ်ထရမ့်တို့နောက်သတင်းဖတ်တွင်တွေ့ဆုံမှုအစီအစဉ်ထားချိန်မှာပဲအခုလိုသတိပေးချက်ထွက်လာတာပါ။ရုရှားလို့နောက်ဆုံးပေါ် SU-35 ဘုံးကျဲတိုက်လေယာဉ်ကိုဝယ်ယူဖို့တူရကီကစီစဉ်ထားပါတယ်။ရုရှားလို့ S-400 ဒုံးကျည်စနစ်ကိုတူရကီကဝယ်လိုက်တာကြောင့်အနောက်မှာမိနိုင်ငံတွေကြားသတိထားเสียဖြစ်ခဲ့ရပြီးသားပါ။ S-400 ဝယ်တော့ကဘယ်သူစီကမှခွင့်ပြုချက်မတောင်းခဲ့တဲ့အကြောင်းနဲ့အခု SU-35 ဘုံးဂျက်တိုက်လေယာဉ်ဝယ်ဖို့ဆုံးဖြတ်မယ်ဆိုရင်လည်းဝယ်မှာပဲလို့သမ္မတအာဒိုဂန်ကအင်္ဂါနေ့မှာပြောပါတယ်။ရုရှားလို့တိုက်လေယာဉ်ဝယ်ယူရေးနောက်ဆုံးဆုံးဖြတ်ချက်ချဖို့ကိစ္စဟာအမေရိကန်ဘက်မှမူတည်တဲ့သဘောမျိုးအာဒိုဂန်ကပြောထားပါတယ်။အမေရိကန်လို့ F-35 ကိုပြောက်ဂျက်တိုက်လေယာဉ်တွေတူတကူကိုရောင်းမယ်ကိစ္စသမ္မတထရမ့်ကဆိုင်းငံ့ထားတာကိုယုံသိမ်းဖို့သမ္မတအာဒိုဂန်ကတောင်းဆိုထားတာပါ။
သေဆုံးသွားပြီဖြစ်တဲ့ISIS တွေကြောင့်ခေါင်းဆောင်အဘူဘေကာအယ်ဘဂဒဒီရဲ့ဇနီးဖြစ်သူကိုဖမ်းဆီးရမည်ကြောင်းတူရကီသမ္မတရီဆက်တိုက်အပ်အာဒိုဝမ်ကဗိုလ်ဖူးနယ်မှာပြောပါတယ်မြို့တော်အန်ကာရာမှာမိန်ကွန်းပြောကြားစံသမ္မတအာဒိုဝမ်ကခုလိုထည့်သွင်းပြောတာဖြစ်ပေမဲ့သူ့နာမည်ကဘယ်မှာဘယ်သူဘယ်မှာဘယ်လိုဖမ်းမိရဆိုတဲ့အသေးစိတ်တွေကိုတော့မပြောပါဘူး။ အယ်ဘဂဒါဒီမှာဇနီးလေးယောက်ရှိတယ်လို့သူ့ကိုယ်ရဲ့ရရှိချက်ကပြောပါတယ်။အစ္စလာမ်ဥပဒေအရတချိန်မှာမရလေးယောက်ထားခွင့်ရှိပါတယ်။သူဇနီးကိုဖမ်းမိတယ်ဆိုတာပထမဆုံးအဖြစ်ကြေညာခဲ့တာလို့သမ္မတအာဒိုဝမ်ကပြောပါတယ်။အိုက်စ်တေကြောက်ခေါင်းဆောင်အယ်ဘဂဒါဒီအတေရမိခဲ့တာဖြစ်ပြီးအောက်တိုဘာ26ရက်နေ့ကစီးရီးယားနိုင်ငံအစ်လစ်ခေမှာအမေရိကန်ထူးတက်ဖွဲ့ဝင်ရောက်စီးနင်းချိန် ပဲသမရအာဒဝံအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်
UAE American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဆိုင်းတိုမီတာ32 kHz 9335ဆိုင်းတိုမီတာ40 kHz 9483ဆိုင်းတိုမီတာ48 kHz 6753ဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ
်ဒီနေ့ကနေကြော်တာပရိမနက်ဖြန်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာယာယီသဘောတူညီချက်တစ်ခုကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတရှီချင်းဖင်တို့လက်မှတ်ရေးထိုးရေးကိစ္စမှာအချိန်နဲ့နေရာတတ်မှတ်ရွေးချယ်ရေးဆက်ပြီးဆွေးနွေးနေတာကြောင့်ဒီဇင်ဘာလထိနှောင့်နှေးနိုင်ွယ်ရှိတယ်လို့ထရမ့်အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတူက Reuters သတင်းဌာနကိုဗိုလ်ဒူးနေကပြောပါတယ်နိုင်ငံလုံးကိုထိခိုက်နေတဲ့ကုန်သွယ်ရေးစစ်ပွဲကိုအဆုံးသတ်ဖို့ရည်ရွယ်ပြီးတော့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အပိုင်း1ဆိုတာကိုနိုင်ငံကောင်းဆောင်တွေလက်မှတ်ရေးထိုးဖို့ဖြန့်ထားကြတာပါနိုဝင်ဘာလလယ်မှာအာရှပစိဖိတ်ဒေသခေါင်းဆောင်တွေချီလီနိုင်ငံမှာတွေ့ဆုံကြတဲ့အခါလက်မှတ်ရေးထိုးဖို့အစိုးရပိုင်းကစီစဉ်ခဲ့ပေမဲ့ချီလီမှာအစိုးရဆန့်ကျင်ရေးဆန္ဒပြဖို့တွေဖြစ်နေတဲ့အတွက်ချီလီသမ္မတကစီးပွေးကိုပယ်ဆက်ခဲ့တာပါအခုလက်ရှိဖြစ်နိုင်ချေနေရတစ်ခုကတော့လန်ဒန်ဖြစ်ပါတယ်ဒီဇင်ဘာလ3ရက်နေ့4ရက်နေ့တွေမှာလန်ဒန်မှာကျင်းပမယ့်မြောက်အတ္တလန္တိစာချုပ်နေတိုးအဖွဲ့အစည်းအဝေးတွေကိုသမ္မတထရမ့်တက်ဖို့စီစဉ်ထားတာပါလန်ဒန်ကိုစဉ်းစားနေပေမဲ့ဘာမှတော့မဆုံးဖြတ်ရသေးပါဘူးလို့အမည်မဖော်တဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်တခြားစဉ်းစားနေတဲ့နေရာတွေထဲမှာဆွီဒင်ဆွစ်ဇာလန်စတဲ့ဥရောပနိုင်ငံတွေနဲ့အာရှနိုင်ငံတွေလည်းပါပါတယ်ဒါပေမဲ့လန်ဒန်ကတော့ဖြစ်နိုင်ခြေရှိဆုံးပါပဲ
ဥရုညာသည်ဆိုင်ရာပါရီသဘောတူညီချက်ကနေတည်ဝင်နှုတ်ထွက်မယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကြေညာလိုက်ပြီးနောက်တနေ့မှာပဲသိပ္ပံပညာရှင်1000ကျော်ကဥရုညာသည်ဆိုင်ရာအရေးပေါ်အခြေအနေကိုစတင်ကြေညာလိုက်ပါတယ်ရာသီဥတုပြောင်းလဲမှုအတွက်ဘာမှမလုပ်တဲ့ကမ္ဘာတစ်လောကအစိုးရတွေကိုကမ္ဘာသိပ္ပံပညာရှင်များမဟာမိတ်အဖွဲ့ကဝေဖန်ပြစ်တင်တဲ့စာရန်တစ်စောင်ကို Bioscience Journal မှာအင်္ဂါနေ့ကထုတ်ပြန်လိုက်တာပါရာသီဥတုပြောင်းလဲမှုဆိုင်ရာအတွက်နှစ်ပေါင်း40လောက်မြင့်နိုင်မှုတွေလုပ်ခဲ့ပေမဲ့တချို့ကလွဲပြီးဒီပြဿနာကိုထုတ်ဖော်ပြောဆိုမှုတွေအရေးယူမှုတွေမလုပ်ကြဘဲလုံယုံလုံဆန်အတိုင်းပဲလုပ်နေကြတာတွေ့ရကြောင်းအစင်ခံစားမှာဖော်ပြထားသလိုရာသီဥတုပြောင်းလဲမှုပြဿနာဟာသိပ္ပံပညာရှင်အများစုခံမှန်းထားရတဲ့ပိုးပြီးငြင်းငြင်းကြုံတွေ့လာနိုင်တယ်လို့ပြောပါတယ်။အပူချိန်ပိုးပြီးမြင့်မားလာတာပြင်ပင်လယ်ရေမျက်နှာပြင်တွေမြင့်တက်တာတောမီလောင်ကျောင်းမှုတိုးတာနဲ့ပြင်းထန်တဲ့ရာသီဥတုတွေကြုံလာတဲ့အတွက်လူသားတွေရဲ့ကံကြမ္မာနဲ့ဂိဟစနစ်ကိုချိမ့်ချောက်မှုတွေပိုများလာနေတယ်လို့အစိုးရကစားမှာဖော်ပြပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ခ်ပွန်ပီယိုကတော့2015ကမ္ဘာရာသီဥတုဆိုင်ရာသဘောတူညီချက်ကြောင့်အမေရိကန်ပြည်ထောင်စုကတရားမျှတမှုမရှိတဲ့စီးပွားရေးဝန်ထုပ်ဝန်ပိုးတန်ခံရတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာဘဟုအစိုးရကရာသီဥတုဆိုင်ရာကမ္ဘာသဘောတူညီချက်ကနေနှုတ်ထွက်လိုက်တဲ့အတွက်ပြည်내အစိုးရတွေကသူတို့ရဲ့ပြည်내တွေအတွက်ကိုယ်တိုင်အရေးယူကြိုက်တွယ်မှုတွေလှောက်လာနေပါတယ်။
အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေလက်ခံတာကိုတလကျော်ကြာဆိုင်းငံ့ထားတာအဆုံးသတ်လိုက်ပြီးတဲ့နောက်ဒုက္ခသည်တွေစပြီးတော့ပြန်ဝင်လာပြီဖြစ်ပါတယ်။နိုင်ငံပေါင်း73နိုင်ငံကလူပေါင်း199ယောက်ဟာအင်္ဂါနေ့မှာအမေရိကန်ကိုရောက်လာကြပြီလို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒုက္ခသည်ဝင်ရောက်တာကိုနိုဝင်ဘာလ5ရက်နေ့ကပြန်ဆပါတယ်။အခုလာကြသူတွေဟာသမ္မတရဲ့ဆုံးဖြတ်ချက်ထဲမှာအတိအကျဖော်ပြထားတဲ့အတိုင်းစက်တင်ဘာလ30ရက်နေ့မှာခရီးသွားဖို့အစဉ်သင့်ဖြစ်နေပြီဆိုတဲ့အဆင့်မှာရှိနေခဲ့သူတွေဖြစ်ပါတယ်လို့အင်္ဂလန်ဌာနပြောခွင့်ရသူက VOE ကိုအီးမေးလ်ကနေတင်ပြပါရယ်။ဒုက္ခသည်တို့ကအော်တိုဘားလာတွင်အမေရိကန်ကိုရောက်လာမှုစီစဉ်ထားခဲ့တာဖြစ်ပေမဲ့အော်တိုဘားလာတရနေ့မှာစတင်တဲ့2020ပြည့်ဘန်ဒါနှစ်အတွက်ဒုက္ခသည်လက်ခံတဲ့အရေးအတွက်ကိုအမေရိကန်ဆွေးရွက်ကကန့်တတ်လိုက်တာကြောင့်နှောင့်နှေးသွားခဲ့တာပါ။ 2020ပြည့်ပတ်လည်နှစ်တွင်ဒုက္ခသည်အရေအတွက်18,000လက်ခံမယ်လို့တမန်တော်အစိုးရကစက်တင်ဘာလကမှအဆိုပြုခဲ့တာကြောင့်ဒါဟာဒုက္ခသည်လက်ခံရေးအစီအစဉ်တမိုင်းတစ်လျှောက်အ ਨੇ ဆုံးအရေအတွက်ဖြစ်ပါတယ်။ကွန်ဂရက်လွှတ်တော်နဲ့ညှိနှိုင်းပြီးတဲ့နောက်အင်ဂျီတော်ကအတည်ပြုထုတ်ပြန်တဲ့တမန်တော်ရဲ့ကြေညာချက်ထဲမှာလက်ခံမဲ့ဒုက္ခသည်အရေအတွက်ကိုအဲ့ဒီအတိုင်းအတည်ပြုထားပြီးဖြစ်ပါတယ်။
မွေးစေးမှန်ခိုးရောင်းဝယ်မှုတန်တရားအတွက်တနင်္လာနေ့တရားရုံးချိန်မှာရဲတွေကိုပြစ်ခတ်တက်ခတ်ပြီးထွက်ပြေးလွတ်မြောက်သွားတဲ့တရားခဏအုပ်ဖြစ်သူအမေရိကန်နိုင်ငံသားတူနဲ့သူ့ရဲ့ထိုင်းဇနီးတွေကိုဗုဒ္ဓဟူးနေ့ကပြန်လည်ဖမ်းဆီးရမိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။သူတို့ကိုထိုင်းနိုင်ငံတောင်ပိုင်းပတ်တရားမြို့မှာတနင်္လာနေ့ကရုံးထုတ်ချိန်မှာအကူအညီပေးသူနောက်ကျောက်နဲ့အကူအညီနဲ့ပိတ်ကပ်ကမ်းနဲ့ထွက်ပြေးသွားတာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကတော့ကမ္ဘောဒီးယားနယ်စပ်သားကစေကီယိုခိုင်မှာသူတို့ကိုခြေရခံမိတာဖြစ်ပြီးရဲတွေဝိုင်းနေချိန်မှာအမျိုးသားကသူ့နီးဖြစ်သူကိုဒဇာကန်လှုပ်ထားပေးမယ်။ရဲရဲအနာကလာချင်းမှာတော့ပထမသူ့ဇနီးကိုတနက်နဲ့ပြစ်ခတ်ပြီးသူ့ကိုသူလည်းပြစ်ခတ်ခဲ့တယ်လို့ရဲတာဝန်ရှိသူတူက AFP ဌာနကိုပြောပါလေ။သူ့တန်ရာကပြင်းထန်နေတဲ့ဇနီးဖြစ်သူအခြေအနေကတိတ်မဆိုးဘူးလို့လည်းပြောပါတယ်။သူတို့တောင်ဦးကိုတေရန်စင်ခွင့်ရှိရမွေးရဆင်းမှန်ခိုးရောင်းဝယ်မှုနဲ့ဖမ်းဆီးတာဖြစ်ပေမဲ့ထိုင်းနိုင်ငံမှာတော့တေရန်စင်ဒါကတိတ်ရှာပါတယ်။သူတို့ထွက်ပြေးနိုင်အောင်အကူအညီပေးခဲ့သူကိုလည်းနောက်တနေ့မှပဲဖမ်းဆီးရမိတယ်လို့ရဲကပြောပါတယ်။ထိုင်းမြန်မာလောင်းသုံးနိုင်ငံကြားရွှေတရီကနယ်နေကနေမွေးဆင်းအများပြားထုတ်လုပ်နေပြီးတော့ထိုင်းနိုင်ငံကတော့မွေးဆင်းထုတ်လုပ်မှုနဲ့ရောင်းဝယ်မှုမှာတဆင့်ကန်ဒေတာဖြစ်နာမည်ကြီးပါတယ်။
အီသီယိုးပီးယားနိုင်ငံ Blue Nile မြစ်ပေါ်မှာတည်ဆောက်နေတဲ့ရေအလျက်စစ်စီမံကိန်းကြီးနဲ့ပတ်သက်ပြီးအီဂျစ်၊အီသီယိုးပီးယား၊ဆူဒန်နိုင်ငံသားရဲ့ဝန်ကြီးတွေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဗိုလ်ထုနေ့ကကြိုတင်ကြေညာမှထားပဲအင်ဖြူလော်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဆွေးနွေးပွဲတိတ်ကိုအဆင်ပြေပြီးဆွေးနွေးပွဲတွေကိုဆက်လုပ်သွားမယ်လို့သမ္မတထရမ့်ကထွတ်တာမှာရေးပါတယ်။ဒီဆွေးနွေးပွဲဟာအများပြည်သူသိအောင်ထုတ်ပြန်ထားတဲ့သမ္မတရဲ့တနစ်တာအစီအစဉ်ထဲမှာမပါဝင်တယ်လို့ဒါနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုပေးဖို့ VOA ကပန်ကြားတာကိုလည်းသမ္မတအင်ဖြူလော်ကမတုံ့ပြန်ပါဘူး။အီဂျစ်၊အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံသားရဲ့ဝန်ကြီးတွေဟာ Grand Ethiopia Renaissance Say GERD စီမံကိန်းနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်ဗန်နာရေးဝန်ကြီးစတီဗန်မနူချင်ရဲ့ဖိတ်ကြားချက်နဲ့ဝါရှင်တန်မြို့တော်မှာရောက်နေတာပါ။ဒီဆဲစီမံကိန်းဟာအီသီယိုးပီးယားနဲ့အီဂျစ်တို့အကြားရေအရင်းမြစ်ခွဲဝေသုံးစွဲရေးမှာတင်းမာမှုမြင့်တက်နေတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။ဒီဆဲကိစ္စပဋိပက္ခဖြစ်နေတာကိုကြားဝင်ဆက်ဆက်ပေးဖို့အီဂျစ်သမ္မတ Abdel Fattah el-Sisi ကသမ္မတထရမ့်ကိုပန်ကြားခဲ့ပြီးတဲ့နောက်ဗိုလ်ထုနေ့မှာဒီတွေ့ဆုံဆွေးနွေးပွဲဖြစ်လာတာပါခင်ဗျာ
။ကျသပရိနေမနဲ့ထိတ်တန့်ရောက်နိုင်ငံတော်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကင်မျိုးသက်တို့ပြောပြခဲ့တာပါ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြရပါမယ်။ရန်ကုန်တက္ကသိုလ်မှာတက္ကသိုလ်ပတ်လည်ဖောက်လုပ်မဲ့ကိစ္စဟာလူတချို့စိုးရိမ်နေတယ်လို့တက္ကသိုလ်ရဲ့မူလတွင်ပြင်လက္ခဏာတွေကိုထိခိုက်ပျက်စီးစေမှာမဟုတ်ပဲတည်ယုံမပတ်ဝန်းကျင်ပုံမှုကောင်းမွန်အောင်စိမ့်လန်းစုပြောင်းလုပ်ဖို့ရည်ရွယ်ချင်တာဖြစ်တယ်လို့ပြည်သူ့လွှတ်တော်ပညာရေးညှိတင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်ကပြောပါတယ်။အခုရာယီရဆိုင်ထားတဲ့ဒီစီမံကိန်းကိုចောင်းသားတွေចောင်းသားဟောင်းတွေကျင်းတဲ့အောင်ကော်မတီကညှိနှိုင်းလှုပ်ဆောင်သွားမယ်လို့လည်းသူကိုယ်တိုင်ရန်ကုန်တက္ကသိုလ်ចောင်းသားဟောင်းဆရာဟောင်းတစ်ခုဖြစ်ခဲ့သူဒေါက်တာတင်အောင်ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဥကျော်စံတာကတွေ့ဆုံမေးမြန်းတဲ့အခါသူကအခုလိုစပြောပြပါတယ်ခင်ဗျာ
ရန်ကုန်တက္ကသိုလ်ဆိုတာကတစ်ချိန်ကကျွန်တော်တို့နိုင်ငံနေမကဘူးအရှိတောင်အာချာမှာနံပါတ်1ထိတ်ဆုံးရောက်နေတဲ့တက္ကသိုလ်တစ်ခုအဲ့တော့ဒီလိုထိတ်ဆုံးရောက်ခဲ့တာဘာဒီလဲလို့ကျွန်တော်ပြန်ကြည့်ရင်ကျွန်တော်တက္ကသိုလ်ရဲ့အခြေခံအဆောင်ကောင်းခြင်းစတင်တရားခြင်းနော်ဒါတွေကအစသူ့ရဲ့ပညာရေးပိုင်ဆိုင်ရာ quality ပညာဆိုတာဒါတို့ပူကြီးကြတော့ခုနအချက်တည်းလည်းပါဖိလန်စုပြရမယ်တနည်းအားဖြင့်တည်ယူမှုပတ်ဝန်းကျင်ကောင်းရမှာအဲ့ဒီလိုရဖို့ဆိုရင်ဒီတက္ကသိုလ်ယူပြန်ပြန်မယ်ဆိုပြီးတော့ကျွန်တော်တို့အစိုးရမတက်ခင်နေရဒီစီမံကိန်းကိုကျွန်တော်စဉ်းစားခဲ့တယ်အဲ့ချိန်ကကောင်းထည့်ဖို့နဲ့အာမရှိဘူးအဲ့တော့ကျွန်တော်
ပြချက်ဘာများအဲ့ဒီအဆောက်အဦတွေပလန်တွေပြင်ဖို့လိုသလဲခင်ဗျာခုနကလိုဖြစ်ဖို့ဒါအဲ့ဟာပြင်ဖို့လိုတာ
ဟိုကျွန်တော်အခုလောလောဆယ်တော့ဂျီပီလိုင်းအဝင်ရဲ့ဘယ်ညာမှာပေါ့နိဆရာများတမကအဆောင်အကြောင်းသားတမကအဆောင်ကျွန်တော်တို့ဆောက်ဖို့ပြန်ဆွဲထားပါတယ်ခုနကဂျီပီလိုင်းနဲ့ကနေကားကြီးဘလော့ဖြစ်နေတယ်ဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဂျီပီလိုင်းကိုလမ်းလျှောက်ပြီးသုံးပြီးတော့ဒီလိုပတ်လန်းကသွားလို့ရှိရင်အနေငယ်တော့တိပင်းတွေချိခဲ့မယ်လို့ကျွန်တော်လည်းတချိန်ရတော့တွက်ဆထားတယ်အခုတော့ဒီလောက်များလားများလားဆိုတော့ကျွန်တော်လည်းမသိပါဘူးအဲ့ဒီအတွက်ကျွန်တော်တို့ကခုတ်တယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကအခုပြည်သူတွေကြောင်းနှောင်းနေပြောပြောနေတဲ့အဓိပ္ပာယ်လမ်းဝင်နေဘယ်ညာမှာကျွန်တော်လည်းအဲ့ဒါတွေကိုနိုင်ငံတကာသိသူတို့မျက်ခင်းနေအကုန်ဆိုင်ပါတနည်းဖြင့်တန်စုကြိုးတွေခတ်ထားတယ် ICU တန်စုကြိုးခတ်ထားတယ်ဟိုကျွန်တော်တို့ Jackson College ကြီးနားမှာ UAV တွေတန်စုကြိုးတွေဒါတွေကျွန်တော်အကုန်ဖြုတ်အကုန်ဖြုတ်မယ်အကုန်အုတ်တိုင်းတွေကိုဖြုတ်မယ်ပြီးရင်ကျွန်တော်မျက်တွေဆိုင်မယ်အဲ့ဒါဟို ပြည်သူလည်းမသိဘူးကျွန်တော်လည်းမသိဘူးကျွန်တော်တို့အဲ့ချင်းကျူးပန်ပဲကျွန်တော်တို့ကနိုင်ငံတကာတက်သူလူမျက်စိုက်ပြီးတော့ရန်ကုန်တက်သူရကြည့်လိုက်ရင်ရှင်းလင်းတယ်အဓိပ္ပာယ်လိုင်းတွေအိုးရကြည့်ရင်ရှင်းတယ်ဘယ်နေ့ပြန်လို့သွားတဲ့အချိန်မှာဒီကားကြီး block ဖြစ်ကိုယ်နေတဲ့ကျွန်တော်တို့လုပ်ချင်တဲ့မျက်စိုက်မှာဒီနဲ့ဒါမှမဟုတ်ရောအဲဒါကြောင့်ကျွန်တော်တို့ကအဲ့ခုနကပတ်လန်းစီမံကိန်းမှာကျွန်တော်တို့ကလွန်ခဲ့တဲ့နှစ်နှစ်လောက်ထက်စပြီးတော့နိုင်ငံတကာနဲ့ဒီစာလေးတွေကိုကျွန်တော်အကောင့်ထွက်ပါတယ်ခင်ဗျာ
ဒီပင်အမျိုးအစားအလုံးပါလေအဆုံးဖြစ်အောင်စိုက်ထားမယ်ဗျာဆိုပြီးတော့ဘော့နီဒီပါတ်မန့်ကထင်တယ်အဲ့လိုကျွန်တော်လုပ်ခဲ့လို့ကြားပါတယ်ဟုတ်ကဲ့ဟုတ်လမ်းပေါက်ကိုဒီပင်ထုတ်တော့အဲ့ဒါကုန်ပြတ်မှာအမှုပါခင်ဗျာအဲ့ဒါဒူရီရဲ့အချင်းမြင်ပါတာကျွန်တော်တို့ကဒီအပင်ကြီးကိုလေဒီတဲ့ကောင်ဒီဆိုင်ပုတ်လေးတွေကိုလေဒီတဲ့လူမြင်အောင်နော်ဒီအပင်တွေကိုလည်းမပြောက်ပြတ်သွ ကျွန်တော်တို့ကခုံမှာ
အဲ့ဒီစီမံရေးကိုခဏရဆိုင်ထားရလို
့ဟုတ်ကဲ့
ဆိုတော့အဲ့ဒီစီမံရေးစစ်တူလို့ဆောင်တဲ့လို့ဆက်နေရတော့ခင်ဗျာ
ဟိုဒါဖွင့်ပြုတ်တဲ့ဘူးကျွန်တော်တို့လောက်တာပါတပ်ပင်ကြီးတွေခုတ်တဲ့အစင်တော့ကျွန်တော်တို့မလုပ်ပါဘူးသို့တော့လုတ်တဲ့နယ်လောက်ကိုလုတ်တာလို့ပဲကျွန်တော်တို့မြင်ပါတယ်ဒါကျွန်တော်တို့ကစီမံကိန်းနဲ့ခြားတဲ့ကျွန်တော်တို့ relation ရပြီးမှဒီလောက်ကိုလုတ်တာပါဒါကြောင့်နောင်ဦးလေចောင်းသားတွေជីណတ်အောင်အလူမိုင်းတွေជីណတ်အောင်အထိကိတ်မှုနေဆုံးဖြစ်အောင်လုပ်ပြီးတော့ကျွန်တော်တို့ကစဉ်းစားထားတယ်ပေါ့ကွန်ပီနဲ့ပဲဆုံးဖြတ်ပေးပါလိမ့်မယ
်ဟုတ်ပါဆရာပြောသွားတဲ့အထက်မှာကျွန်တော်စိတ်ဝင်စားတာအတိပီလမ်းဒီဘက်မှာចောင်းသားကမကဆောင်း
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ကဆောင်းမကြီးစားလဲတိတ်ပြီး controversial တချို့ကဘာမှဖြစ်စင်းနေ
ပဲမဟုတ်ခင်ဗျ
အခုဘယ်လိုနေပါလဲ
ဟိုအခုကကျွန်တော်တို့ကဟိုအရင်ចောင်းသားသမကဆောင်းနေမတူသေးဘူးအခုလက်ရှိပေါ်နေတဲ့ចောင်းသားသမကတွေကိုကျွန်တော်တို့ကရုံးငန်းတွေပေးရတယ်ကျန်မြတ်သမခါတွေကိုလည်းရုံးငန်းတွေပြရတယ်အဲ့ဒီအဆောင်တွေဒီဆောင်ဟိုကောင်ကြီးညံ့တယ်ဟိုကောင်ကြီးကကျွန်တော်3,000ဟိုကျွန်တော်လွန်ခဲ့တဲ့2နှစ်ထဲပေးထားပြီးသားပါကျွန်တော်ကအတူပြရတာဟိုဘက်ကျအဲ့ဒါကြီးကနိုင်ငံတော်ခဏပြန်လဲအထားတယ်အဲ့ဒါကြီးကိုမဟုတ်သေးပါဘူးအဲ့ဒါကြီးကတော့အချီနေရအားလုံးရလဲသဘောတူမယ်ကျွန်တော်ကိုယ်တိုင်လည်းကျောင်းသားဟောင်းပါပဲကျောင်းသားဟောင်းနေရသဘောတူမယ်ဆိုရင်တော့ဒီနေရာမှာကျွန်တော်တို့က6ချင်လို့ကျွန်တော်တို့ကနိုင်ငံတော်ပတ်စာအတူပြပြီးတော့ချပေးထားတယ်အခုအဲ့ဒါလေးကြီးကတော့နည်းနည်းအဲ့ကျေပြင်းတော့ရန်ကုန်တိုင်းဟိုဥဖြိုမင်းသိန်းတို့နဲ့ဟိုကနကျောင်းသားဟောင်းနေနဲ့အကုန်လုံးညှိနှိုင်းနေတယ်အဲ့ဒါတော့ဘယ်ဆင်းရောက်ပြီလဲကျွန်တော်လည်းမသိသေးပါဘူးတော်တော်ဆယ်တော့မလုပ်နိုင်သေးဘူးဆိုတာပဲကျွန်တော်သိပါတယ
်ရန်ကုန်တက္ကသိုလ်ပတ်လန်းတည်ဆောက်နေတဲ့ကိစ္စအပေါ်အမေရိကန်နိုင်ငံဝါရှင်တန် DC မြို့ကိုရောက်ရှိနေတဲ့ဒေါက်တာတင်အောင်နဲ့ဦးကျော်ဇန်သားတို့ဆွေးနွေးချက်ဖြစ်ပါတယ်အခုတော့အာဆီယံအမေရိကန်ဆက်ဆံရေးဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ကြအောင်မယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက Indo-Pacific ဒေသအနာဂတ်ကြီးပွားတိုးတက်ရေးအမေရိကန်နိုင်ငံရဲ့ကတိကဝတ်ပြုမှုဆိုင်ရာစာရန်စံကိုထုတ်ပြန်ခဲ့တဲ့သတင်းတစ်ပတ်ထဲမှာပဲသမ္မတ Trump ရဲ့အဆိုအရဟာအရှိတောင်အရှေ့မှာပြုလုပ်ခဲ့တဲ့ ASEAN ထိပ်သီးအစည်းအဝေးကိုအစိမ့်ကိုယ်စားလှယ်အဖွဲ့အစည်းကသာဆီလုပ်ခဲ့ပါတယ်။အရှိတောင်အရှေ့ဒေသတွင်းကိစ္စတွေမှာအမေရိကန်တို့ပါဝင်ပတ်သက်လို့စိတ်နှဲပါသွားမလားဆိုတဲ့စိုးရိမ်ပူပန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။ဒီအကြောင်း AP တော်သတင်းတောက် Patsy Wodecuswara ရဲ့သတင်းပေးပို့ချက်ကိုတင်ပြလိုပါရခင်ဗျာ။သမ္မတ Trump ရဲ့အဆိုအရဟာ Indo-Pacific ဒေသကိုထိတ်တန့်ဦးစားပေးအစ်စ်မှာထားတယ်လို့ American နိုင်ငံရဲ့ဝန်ကြီးဌာနကဒီတစ်ပတ်တည်းထုတ်ပြန်တဲ့ Indo-Pacific အနာဂတ်ကြီးပွားတိုးတက်ရေးဆိုင်ရာအစီရင်ခံစာမှာဖော်ပြပါရှိခဲ့ပါတယ်။ဒါပေမဲ့သမ္မတ Trump ဟာဒီတစ်ပတ်တည်းကျင်းပတဲ့အရှေ့အာရှနဲ့အာဆီယံထိပ်သီးအစည်းအဝေးကိုတော့သူကိုယ်တိုင်မတက်ရောက်ခဲ့တဲ့အပြင်ဒုတိယသမ္မတကိုလည်းမစေလွတ်တယ်လို့နိုင်ငံရဲ့ဝန်ကြီးကတော့မှမစေလွတ်ခဲ့ပါဘူး။တန်တမန်ကျင့်စဉ်အရအရှိတောင်အရှက်ကောင်းဆောင်တွေကလည်းအမေရိကအာဆီယံအစည်းအဝေးကိုကိုယ်ပိုင်မတက်ရောက်ကြပဲအမေရိကမြို့သားလုံခြုံရေးအကြံပေး Robert O'Brien ကိုတွေ့ဆုံဖို့သူတို့နိုင်ငံသားရဲ့ဝန်ကြီးတွေကသာဆီလုပ်ခဲ့ကြပါတယ်။ O'Brien ဟာဒီနေ့အာဆီယံထိပ်သီးဆွေးနွေးပွဲအတွက်သမ္မတ Trump ရဲ့အထူးကိုယ်စားလှယ်ဖြစ်ပါတယ်
။ As he said in his letter, President Trump wants to assure you of the rock solid American commitment in word and deed.
သူစာထဲမှာရေးထားသလိုပါပဲ။ Family လို့ခိုင်မာတဲ့ American တွေရဲ့ကတိကဝတ်ပြုချက်တွေအပြောနဲ့အလုပ်ညီညီဖြစ်စီပေးမယ်ဆိုတာကျွန်တော်ရဲ့မိတ်ဆွေမဟာမိတ်တွေနဲ့အာဆီယံလူ့ဖော်ကိုင်ဘက်တွေကိုသမ္မတ Trump ကအမှတ်ခံနေပါတယ်
။အမေရိကန်နိုင်ငံမှာနောက်နှစ်ကျင်းပမယ့် American ASEAN ထိပ်သီးအစည်းအဝေးကိုတက်ဖို့သမ္မတ Trump ရဲ့ဖိတ်ကြားချက်ကို Trump ကိုယ်စား O'Brien ကအာဆီယံကောင်ဆောင်တွေကိုပေးအပ်ခဲ့ပါတယ်။ Brian Hardy ဟာ Washington ခြေစိုက်နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာန CSIS ကသုတေသီပါ။ဖိတ်ကြားစာပေါ်သူရဲ့အပြည့်ကိုအခုလိုပြောပြပါရစေ
I'm sure they'll take the invitation seriously. There is an interest in the United States being more deeply engaged.
ဒီဖိတ်ကြားချက်ကိုအာဆီယံခေါင်းဆောင်တွေအလေးထားစဉ်းစားမှသိကြပါရစေ။အမေရိကန်ဘက်ကနည်းနည်းနည်းနည်းထိတွေ့ဆက်ဆံဖို့စိတ်ဝင်စားမှုရှိနေတယ်လို့ အာဆီယံဘက်ကလည်းသူတို့အားလုံးပေါင်းပြီးအမေရိကန်ကိုလာဖို့စိတ်ဝင်စားနေပါတယ
်။ဝေဖန်သူတွေကတော့အမေရိကန်တွေဘက်ကလစ်ဟာနေတာတွေရှိနေတယ်လို့လည်းပြောပါတယ်။ဥပမာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိဖို့မကြိုးစားတာမျိုးပါ။တရုတ်နိုင်ငံကအဲ့ဒီနယ်ပယ်မှာအတော်လေးအုပ်စိုးလာနေပြီဖြစ်ပါတယ်။တရုတ်နိုင်ငံကဥဆောင်နေတဲ့ဒေသတွင်းအလုံးစုံစီးပွားရေးလက်တွဲဘက် RCEP ဆိုတဲ့သဘောတူညီချက်ကိုထိပ်သီးအစည်းအဝေးမှာဆွေးနွေးခဲ့ကြပြီးနောက်နေ့မှာစတင်နိုင်ဖို့မျှော်လင့်နေကြပါတယ်။အကောင့်တဲ့ဖော်မယ်ဆိုရင်ကမ္ဘာတဝန်း GDP ရဲ့သုံးပုံတစ်ပုံနဲ့ကမ္ဘာလူဦးရေတဝက်နီးပါးအကျုံးဝင်မှာဖြစ်ပါတယ်။တူတူဒီယာနိုင်ငံကြီးဝကြီးလေချွမ်းကဒီသဘောတူညီချက်ဟာဒေတာတွေစီးပွားရေးပေါင်းစည်းမှုကိုမြင့်တက်စေမှာဖြစ်တယ်လို့အထူးသဖြင့်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအတွက်ပူးပေါင်းဆောင်ရွက်မှုတွေပိုများလာစေလိမ့်မယ်လို့ပြောပါတယ်။ဒေတာတွေကနိုင်ငံပေါင်းစုံသဘောတူညီချက်တစ်ခုဖြစ်တဲ့ Pacific ဖြတ်ကျော်ပေါင်းဖော်ဘက် Comprehensive and Progressive Agreement for Trans-Pacific Partnership စာချုပ်မှာလည်းအမေရိကန်တို့မပါကြပါဘူး။ Trump အစိုးရကနိုင်ငံခြားသဘောတူညီချက်တွေကိုသာလိုလားနေပြီးဒေတာဆိုင်ရာဘာသဘောတူညီချက်ကိုမှလက်မရည်တွထားခြင်းမရှိပါဘူး။ CSIS က Brian Harding ကသမ္မတ Trump နဲ့တက်လိုလားတဲ့နိုင်ငံသဘောတူစာချုပ်တွေရဲ့အခြေအနေကိုအခုလိုပြောပြပါရစေ။
Japan has really slow walked the bilateral trade negotiations as much as they can. Vietnam, who seemed to be a possibility, is just not interested. The Philippines.
Japan ကနိုင်ငံသားသဘောတူညီချက်ရဖို့နှေးနိုင်တယ်များနှေးအောင်လုပ်နေတာပါ။ Vietnam နဲ့လည်းဖြစ်နိုင်ပေမဲ့စိတ်ဝင်စားမှုကမရှိပါဘူး။ Philippines ကလည်းစိတ်ဝင်စားပါဘူး။ American တွေသူတို့ရဲ့မဟာမိတ်တွေဖြစ်တဲ့ Canada, Mexico, Europe နဲ့ Korea ကိုဘယ်လိုပြုမှုဆက်ဆံနေသလဲဆိုတာကိုကြည့်နေကြတာပါ။
ဒီလိုဒေတာပင်သဘောတူညီချက်တွေကိုအမေရိကန်တို့မရယူပဲနေတဲ့တချိန်တည်းမှာပဲတရုတ်အမေရိကန်ကုန်သွယ်ရေးစစ်ကလည်းအာဆီယံကောင်းဆောင်တွေကိုစိတ်ပူပန်စေပါရယ်မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကတော့အမေရိကန်သမ္မတတက်တန်းကနှစ်ချိန်ပဲရှိတာမို့နောက်တစ်ချိန်ထရမ့်နိုင်မယ်ဆိုရင်လည်းအစိုးဆုံးနောက်ထပ်၅နှစ်ဆက်ဖြစ်ရုံပဲရှိမှာပါလို့သူ့ရဲ့အမြင်ကိုခက်ချမ်းချမ်းပြောသွားကြောင်းပါခင်ဗျာဖီအမေရိကန်သားမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးနိုင်ငံတကာသတင်းတပုတ်ကိုဆက်လက်တင်ပြချင်ပါတယ်။အီရတ်နိုင်ငံမှာဆန္ဒပြသူတွေကအီရန်ခေါင်းဆောင်ကြီးရဲ့ပုံတူအရုပ်တွေကိုမီတင်ရှိုးကြတယ်လို့ကာဘလာမြို့ကအီရန်ကောင်စစ်ဝင်ရုံးကိုလည်းမီတင်ရှိုးခဲ့ကြပါတယ်။ဒီလိုအဖြစ်ပြက်ကြောင်းအိန္ဒိယအီရတ်နိုင်ငံနဲ့ပတ်သက်တဲ့နှစ်40ကြာအီရန်ရဲ့မူဝါဒဟာလည်းထိခိုက်လာနေပုံရပါတယ်။ကိုင်ရိုမြို့တော်ကနေအက်ဒရက်ယေရီနီယန်ပြပုတ်ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ
။ဒီလိုနိုင်ငံမှာဆန္ဒပြသူတွေကအီရန်အုပ်ဆောင်ကြီးအယာတိုလာအလီခါမီနီနဲ့သူ့ရဲ့ထိပ်တန်းတပ်မှုဖြစ်သူဗိုလ်ချုပ်ကြီးခက်ဆမ်ဆူလီမန်နီတို့ရဲ့ပုံလူရုပ်တွေကိုမီတင်ရှိကြသလိုအီရန်ကဂျာဂန်ပြည့်အုံပြူနေတဲ့ရှီယားလက်နက်ကိုင်တွေကိုစန့်ကျင်တောက်ပတ်တဲ့ဈေးကြော်တန်းတွေကိုလည်းဟောဟစ်ကြပါတယ်ရှီယာမွတ်စလင်တွေရဲ့ဘာသာရေးထွန်းမြောက်မှုဖြစ်တဲ့ဆာဘလာမျိုးကအီရန်ကောင်စစ်ဝင်ရုံးတစ်စီးတစ်ပိုင်းကိုလူငယ်အများစုဖြစ်တဲ့ US ဆန္ဒပြသူတွေကတနင်္လာနေ့မှာမီတင်ဆိုပြီးဂျူနီယာတွေဟာအဆောက်အဦအပြင်ဘက်ကတိုင်းတွေပေါ်မှာကောက်ခုံရပါတယ်။အီရန်မှာရောလေဗနွန်မှာပါအစိုးရဆန့်ကျင်ဆန္ဒပြဖို့တွေဖြစ်တာပြည်ပနိုင်ငံတွေကသွေးထိုးလှုံ့ဆော်တာကြောင့်ဖြစ်တယ်လို့အီရန်ကောင်ဆောင်ကြီးခါမေနီကပြီးခဲ့တဲ့သတင်းပတ်မှာဆွဆွဲပြောဆိုတဲ့ပေါ်အီရန်နိုင်ငံသားတွေဒေါသထွက်ကြပါတယ်။
قدرت‌های استکباری امروز بیشتر از همه آمریکا
سر یعنی لبنان ما دیگه یون نه متیمین یوب ده ده پیام آمریکا نه نو نایگان ری پین لگوی نایگان ری آبی آمیا لون نه جرا پی باره
ایرو نایگان یه تیتن شیا گانزا گران ایا دولا علی سستانی گا بیلو بیما این یازو گا ما درو پی سی جنه اتاین پی آو آزا لامو را میو پی مکن بو တောက်ကြနေဝိပုစုတောင်းပွဲတွေမှာသူကိုယ်စားဥဆောင်စုတောင်းပေးသူစေယစ်အလီဆာဖီကနေတဆင့်အီရတ်လူလူကိုပြောပါတယ်ပြင်ပအင်အားစုဆိုတော့ကတော့အီရန်နိုင်ငံကိုယဉ်ညွတ်တာပါလက်ရှိအီရတ်ဆန္ဒပြပွဲတွေနဲ့အီရန်ရဲ့မူဝါဒအပေါ်ထောက်ပြဝေဖန်သူကတော့အီရန်သမ္မတဟောင်းအဘူလဆန်ဘာနီဆဒါဖြစ်ပြီးသူကပြင်သစ်ဘာသာနဲ့ VOA ကိုအခုလိုပြောပါတယ်
ဆူဆန်တ
ူရက်တူဖီကာဟန်တာအိုရီယိုချီယိုရက်မာယိုလက်ပြောမှာပါလူထောက်ခံတဲ့စနပ်ပြပွဲတွေဆက်ဖြစ်နေတာကြောင့်အီရန်ဆူရကဖန်တီးနေတဲ့အီရတ်ဆီးရီးယားလက်ဘနိုနဲ့ပေါင်းစည်းညီညွတ်ရေးနှစ်40နီးပါးကြာမူဝါဒကိုရိုင်းတဲ့စေပြီးဖြစ်ပါတယ
်အသက်သွေးချွေးတွေရင်းပြီးတော့ရောဘဏ္ဍာငွေကြေးတွေတုံးပြီးတော့ပါနှစ်40ကြာကြိုးပမ်းခဲ့တာတွေဟာဒီစနပ်ပြပွဲတွေဖြစ်လာတာနဲ့အတူဘယ်လိုဖြစ်ပြီးတော့ဒီလောက်မြန်မြန်ကြာဆုံးသွားရတာလဲဆိုတာအီရန်အုပ်ဆောင်ကြီးအယာတိုလာခါမီနီအနေနဲ့ သူ့လူလူကိုယ်တော်ရှင်းမပြနိုင်ပါဘူးလို့အီရန်သမ္မတဟောင်းဘာနီဆာဒါကပြောပါတယ်ခင်ဗျာ
ကိုကြော်ကြော်သိပြပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာစောင့်မတွေကိုမအီတန်စင်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာမပြေပြောက်နိုင်သေးတဲ့ကိုလိုနီအငွေ့သက်ဆွဲခေါင်းစဉ်နဲ့ Nicholas Farrelly က The Asia Dialogue.com မှာရေးထားတာကိုဖတ်ရပါတယ်မြန်မာနိုင်ငံအပေါ်ပြည်ထင်ကိုလိုနီကာလကုန်လွန်သွားပြီဆိုပေမဲ့လည်းကိုလိုနီရဲ့တရားမှုကရှိနေသေးတယ်လို့ရေးသားထားပါတယ်မြန်မာနိုင်ငံပြည်ထောင်ချာနိုင်ငံရေးဆက်ဆံရေးကအများသောအားဖြင့်အပေါင်းလက္ခဏာဆောင်နေဆိုပေမဲ့လည်းရခိုင်ရင်းနဲ့ပတ်သက်ပြီးတော့2019လောက်မှာတော့နှစ်နိုင်ငံကြားဆက်ဆံရေးတင်မာလာခဲ့ပြီးတော့မြန်မာအပေါ်ပြည်ထောင်ကရှုပ်ချမှုတွေပြင်းထန်လာတယ်လို့ဆိုပါတယ်ပြည်နိုင်ငံအောက်ဆော့ဂျောင်းစင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ရွေးချယ်ဒုက္ခသည်တွေအရေးမှာအရေးယူတင်တဲ့လောက်မလုံဆောင်လို့ဆိုပြီးတော့ဗီဒီအပါဝင်နိုင်ငံတကာကပေးအပ်ခဲ့တဲ့ပွဲတွေဂုဏ်သူးတွေကိုပြန်ပြီးတော့ရုပ်သိမ်းခဲ့ရတယ်လို့ရေးသားထားပါတယ်ရခိုင်ပြည်နယ်ကနေရိုဟင်ဂျာတိုင်းနဲ့ကြီးထွက်ပြေးရတဲ့ပြည်ပခါမှာလူခွင့်ရေးချိုးဖောက်သူတွေကိုအရေးယူဖို့ပြည်ထောင်ကပြောဆိုနေပြီးတော့မြန်မာအစိုးရအနေနဲ့ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးမြူဘူးဆိုပြီးတော့ရှုံချနေတဲ့အကြောင်းလေးရေးသားထားပါတယ်။မြန်မာပြည်သူတွေကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုနဲ့စီးပွားရေးအခြေခံကိုဖျက်လို့ဖျက်ဆီးပြုခဲ့တဲ့ဗီဒင်ကိုလိုနီကိုပစ်တင်နေတယ်လို့ရေးသားထားပါတယ်။ရိုဟင်ဂျာပြည်ပခါနောက်ကျောင်းပြန်ကြည့်ရင်ပြည်ထောင်အင်ပါယာတီထောင်စင်တုန်းကမူဝါဒရေးရာနဲ့ကင်တွယ်ပုံညံ့ဖြစ်မှုရဲ့တရားသက်ရောက်မှုပဲဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ကိုလိုနီခေတ်ကမြန်မာနိုင်ငံပေါ်မှာအနိုင်ကျင့်ခဲ့မှုတွေအခုခေတ်မြန်မာကလူမျိုးတုံးတက်ဖြတ်မှုတွေဒီကြောင်းတွေနဲ့ပတ်သက်ပြီးတော့အခြေအနေအငင်းပွားနေသေးတော့ဗီဒီနဲ့မြန်မာနိုင်ငံကြားအပြန်အလှန်ချစ်ခင်မှုကတော်ရုံလောက်ပဲရှိနိုင်မယ်လို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။ကနဦးဆောင်ရွက်မှုမှာမြန်မာနိုင်ငံကချုပ်တည်တဲ့ကလေးတက်တန်းကျော်အတွက်ထိရောက်တဲ့ပညာရေးပေးနိုင်ခဲ့တဲ့ဆိုတဲ့ခေါင်းစဉ်နဲ့ကုလသမဂ္ဂကလေးသူငယ်များရန်မုံငွေအဖွဲ့ရဲ့အစီအစဉ်ခန်းစာကိုကူးကားပြီးတော့ရေးသားထားတဲ့စောင်းမတစ်ပုဒ်ကို reliefweb.int မှာဖတ်ရပါတယ်။အရေးသွေးခြေခံတဲ့ပညာရေးစနစ် BOQBEP အစီအမံကိန်းကနေပြီးတော့တနိုင်ငံလုံးအတိုက်အတာနဲ့ကလေးတက်တန်းကျော်အတွက်ပညာရေးအထောက်အပံ့ဖြစ်ခဲ့တယ်လို့ရေးသားထားတာပါ။ပညာရေးဝန်ကြီးဌာနကဦးဆောင်ပြီးတော့ဥရောပသမဂ္ဂ EU ဒိန်းမတ်နိုင်ငံနဲ့ UNICEF ရဲ့အထောက်ပံ့နဲ့လှုပ်ဆောင်တဲ့အစီအစဉ်လည်းဖြစ်ပါတယ်။2016ခုနှစ်ကစတင်ခဲ့တဲ့ BOQBEP အစီအစဉ်ဟာငွေကြီးမတတ်နိုင်တဲ့ကလေးငယ်တွေအတွက်အရေးသွေးမြင့်ပညာရေးကိုပေးဖို့ရည်ရွယ်တာဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အားလုံးပါဝင်တဲ့အရေးသွေးမြင့်ပညာရေးမူဝါဒကိုလှုပ်ဆောင်နိုင်ခဲ့တယ်လို့ရေးသားထားပါတယ်။မူကျအတန်း9000အတွက်စာအုပ်တွေတင်ထားကူပစ္စည်းတွေကိုထောက်ပံ့ပေးနိုင်ခဲ့တယ်လို့လည်းရေးသားထားတာပါ။2019ဇူလိုင်လကစပြီးတော့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်အရရခိုင်ပြည်နယ်ကကလင်းငယ်တွေအတွက်အာယုံဆိုင်လှုပ်ဆိုင်လာတာဖြစ်ပြီးတော့လူမျိုးဘာသာကြားမှနိုင်ငံသားဟုတ်မဟုတ်ခွဲခြားခြင်းမရှိဘဲနဲ့အားလုံးပါဝင်နိုင်မဲ့ပညာရေးကိုပေးခဲ့တယ်လို့လည်းရေးသားထားပါတယ်။ပြန်ပြင်ပေးခဲ့တဲ့ကျောင်း38ခုထဲကတစ်ခုဖြစ်တဲ့စစ်တွေမျိုးကရေးချမ်းပြင်အခြေခံပညာအလဲတန်းကျောင်းမှ BOQBEP အစီအစဉ်အောင်မြင်စွာပြီးဆုံးတဲ့ကျောင်းခန်းနာကိုကျင်းပခဲ့ပြီးတော့ပြည်တွင်းမှာရွှေ့ပြောင်းနေထိုင်ရတဲ့ဘော်တူဖာမူစလင်စခန်းကတမယိုးကြောင့်မဟုတ်တဲ့မူလာတန်းပညာတင်စခန်းတွေနဲ့ယာယီစာသင်ခန်းတွေကိုကိုယ်စားလှယ်တွေကတွားရောက်ကြည့်ခဲ့တယ်လို့ရေးသားထားပါတယ်။ဒီစီစဉ်တွေကို BOQBEP ကထောက်ပံ့ပေးထားတာဖြစ်ပြီးတော့ Save the Children International SCI ကကြီးကြပ်တာလည်းဖြစ်တယ်လို့ရေးသားထားပါတယ်။ရခိုင်ပြည်နယ်ကကလေး3သိန်းကျော်စာဖတ်အားကောင်းမှုအတွက်ကျောင်းအပြင်ဖတ်ရမယ့်စာအုပ်တွေပေးနိုင်ခဲ့ပြီးတော့ကလေးတွေရေးသွေးကောင်းတဲ့ပညာရေးရရှိနိုင်ဖို့ရခိုင်ကဆရာဆရာမ2000ကျော်ကိုလည်းတင် जा ပေးနိုင်ခဲ့တယ်လို့ဖော်ပြထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
။မအီတန်စင်ပါပကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်ဆာအစီအစဉ်တွေကို flight meter 3240 48တို့အပြင် flight meter 190 kHz 1905ကနေလည်းဒုချက်နားဆင်နိုင်ပါ रे ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါတော်တရှိမှခင်ဗျာမြန်မာစံနယ်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့ကြာတာပရင်းနေ့မနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်ထိဆက်လက်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3040 48တို့အပြင် line lab meter 190 kHz 1595တို့ကနေပါတိုးချက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာရေးသုံးသပ်ချက် blogger တွေပြောသမျှအစီအစဉ်တွေနဲ့အတူမြန်မာလူထုနဲ့ကြားမရေးအစီအစဉ်မှာအရေးပြားဆရာဝန်ဒေါက်တာဖူရန်ဖြူကအခုလို့ပြောပါတယ်
ကိုယ်တုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြာတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမတုံးတာအကောင်းဆုံးအယောင်တွေမပါတဲ့
ဟာရေရာဒီမှာအရေးပြား၆တာမဖြစ်စေဖို့လိုက်နိုင်ရမယ့်ကိစ္စတွေနဲ့ရှောင်ရှားတင်တာတွေကိုဒေါက်တာတန့်စင်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာမကြာခင်နားဆင်ကြရမှာဖြစ်ပါတယ်အခုတော့ဦးကျော်စံသားရဲ့မြမအရေးကိုအရင်ဆုံးနားဆင်ကြရပါမယ်ခင်ဗျာစီလွန်ခေကမ္ဘာနိုင်ငံရေးမှာအင်အားစုဖွဲ့မှုတွေအများအပြားဖြစ်ထွန်းလာတဲ့အတွက်ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တချို့ဟာပြည်မအခြေခံမှုထက်အင်အားတောင့်တင်းတဲ့အုပ်စုတွေအလိုကျဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသားမကြီးဦးဟောက်တူစွမ်းကဆိုပါတယ်။အာဆီယံအဖွဲ့တွေကတော့မြန်မာပြည်နာရဲ့အခြေအနေမှန်ကန်နားလည်ပြီးကုလသမဂ္ဂအနေနဲ့လည်းအာဆီယံလိုနားလည်လှုပ်ဆောင်မယ်ဆိုရင်ပိုကောင်းလိမ့်မယ်လို့လည်းပြောပါတယ်။အသေးစိတ်ကိုသမ္မတကြီးဦးဟောက်တူစွမ်းနဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ရမှာမြန်မာသမ္မတကြီးကအခုလိုစတင်ပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒီကိန်းဒီနေမှာခုနောက်ပိုင်းနေရာဆော့ခွာတဲ့မစင်နဲ့ပတ်သက်တဲ့ပြဿနာဟာကျွန်တော်နိုင်ငံအတွက်ပြည်တွင်းမှာသာမကဝင်တဲ့ဟိုနိုင်ငံကမျက်နှာစာမှာပါအကြီးအမားဆုံးသောနိုင်ငံချုပ်တွေ့နေရတာခက်ခဲကြီးတစ်ခုဆိုတာမှတ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမိုကရေစီတင်ဆက်မြောက်ရေးကာလကိုစတင်ပြီးတော့ပြည်သူ့အစိုးရအရေးချက်တင်မြောက်ခဲ့တဲ့2015ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရဲ့ညှော်မှန်းချက်တင်တဲ့ဟိုအထောက်ကျိုးပါမှုတွေရဲ့အကြီးအမားဆုံးသောဟန်တားကြီးကတော့ဒီဟာပဲလို့ပြောနေတော့မှာဟုတ်ပေါ့နော်။ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုလသမဂ္ဂမျက်နှာစာမှာမတုံ့ပြန်ဘူးပေါ့။ကုလသမဂ္ဂသမိုင်းမှာလည်းပဲအမှန်တိုင်းပြောရလို့ရှင်တော့နိုင်ငံတိုင်းနိုင်ငံပေါ်မှာဒီဒုက္ခရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော် humanitarian issue လို့ပဲခေါ်မှာပေါ့နော်။ဒီဒုက္ခတွေပြဿနာပါညာဆိုတဲ့ဟာတွေ။ဒီဟာနဲ့ပတ်သက်ပြီးတော့ဒီလောက်ကျွန်တော်တို့လောက်ဖြားအများဆုံးအပြေးခံရနိုင်တာအခုတည်းမရှိပါဘူး။နော်အခုတည်းမရှိပါဘူး။ကျွန်တော်တို့က mechanism အများကြီးနဲ့ပဲဟိုလူခွင့်ရေးကောင်စီမှာရောကုလသမဂ္ဂသူတွေညီလာခံမှာရောလုံခြုံရေးကောင်စီမှာရောကျွန်တော်ပြပောင်းဆောင်ကနေပြတော့မှဟိုဖျားပြင်းချင်းခံနေရတဲ့အတွက်တော်လေးကြီးကြီးမားမားကျွန်တော်ရင်ဆိုင်နေရတဲ့ခက်ခဲလေးပဲကျွန်တော်ဒီလိုပြောချင်ပါတယ
်ဆိုတော့မြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂအနေနဲ့ဘာဖြစ်လို့လောက်တော့မှမကြုံစုဖူးရဲ့ဖျားပေးရသလဲကျွန်တော်နှစ်ခုစဉ်းစားမိပါတယ်ကုလသမဂ္ဂအတိုင်းတိုင်းကအမှန်တိုင်းနားမလည်လို့လားတချို့ကလည်းပဲကုလသမဂ္ဂဘက်လိုက်တယ် bias ဖြစ်တယ်ဒါမြန်မာနိုင်ငံကနိုင်ငံငယ်ခုခံနိုင်စွမ်းသိမရှိလို့ပါဆိုကြပါစို့ဟိုတုန်းကဆိုရင်တရုတ်ရဲ့လူခွင့်ချုပ်ဖောက်မှုတွေအများကြီးစီးခဲ့ပေမဲ့တရုတ်ရဲ့စီးပွားရေးအင်အားကြောင့်တရုတ်ကကြတော့လူဖျားကြီးပန်းမမပေးရဘူးစသဖြင့်ပြောကြတာလေအများကြီးစီးခဲ့ပါတယ်တမကြီးဘယ်လိုနှိုင်းရှင်းလို့ပါလဲလား
ကျွန်တော်မြန်မာကတော့ဘောနော်ပုံကြီးအမြင်နဲ့ကျွန်တော်ပြောရမယ်ဆိုရင်ကုလသမဂ္ဂရဲ့ဟိုဒိုင်နမစ်လို့ခေါ်မလားနော်လုပ်ငန်းအကောင့်ထဲပုံဆောင်ရမှုဟိုမှာဖွဲ့စည်းမှုပုံစံနဲ့လုပ်ဆောင်နေမှုပုံစံတွေကလည်းနစတဲ့ရာစုမှာတော့တော်တော်ပြောင်းလာတယ်လို့ကျွန်တော်အဲ့လိုမြင်တာပေါ့နော်ဟုတ်လားအခြေခံမူတွေပေါ်မှာဟိုရက်တည်တဲ့ဟာတဲ့ဒီသူတပြင်းတော့ကျွန်တော်တို့ဟိုစီရေးကာလဟိုပြီးသွားတဲ့ခါအင်အားအတိုင်စနစ်တွေကတိတ်ညားလာတဲ့ခါကျတော့ဒီနိုင်ငံကဆက်ဆံရေးပုံစံပြစ်ပြောင်းလာတယ်နဲ့မူတည်ပြီးတော့ကုလသမဂ္ဂရဲ့လုံဆောင်တဲ့ပုံစံလည်းပဲပြောင်းလာတယ်လို့ကျွန်တော်အဲ့လိုမြင်တယ်သူတပြင်းကျွန်တော်ကိစ္စမှာဖိအားပေးတဲ့ပုံစံကိုကြည့်မယ်ဆိုလို့ရှင်အဓိကနောက်ပိုင်းကဥဆောင်နေတာဘယ်ဖွဲ့လဲဆိုလို့ချင်း OIC လို့ခေါ်တဲ့ Organization of Islamic Cooperation OIC အဖွဲ့နဲ့ဒီ EU ပေါ့နော်အဲ့ဒီနှစ်ဖွဲ့ကအဓိကဥဆောင်ပြီးတော့လုပ်နေတယ် OIC ရောဗျာအမှန်တည်းပုံရင်းနဲ့ပြောရင်တော့ဗတိုင်းနဲ့ဖြေခံပြီးဖွဲ့စည်းလိုက်ဖွဲ့စည်းချက်တဲ့ခါကျတော့သူကြည့်ကြရဲတော့ကွာသူတို့ရဲ့ဒီမွတ်စလင်တွေဟာဒီလိုဖိနှိပ်ခံရတယ်နှိပ်စက်ခံရတယ်ဆိုတဲ့ဟာအမြင်နဲ့ဒီဘက်ကနေပြီးတော့ဆွေးနွေးသွားတာပေါ့နောက်တစ်ခါကလည်းပဲဥရောပသမဂ္ဂဘက်ကိုကြည့်မယ်ဆိုလို့ရှင်ကျွန်တော်မြင်လာတာသူတို့ကဘာလဲဆိုတော့moral point of view ဘက်ကနေကြည့်ပြီးတော့မှဒီလူခွင့်ရတံပိုးထားမှုဒီဟာကိုပဲခြေတန်းတင်ပြီးတော့ဒါလုတ်သွားနေဒီနှစ်ဖွဲ့ပေါင်းမိတဲ့အခါကျတော့ကျွန်တော်ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့တကယ်ပကတိအဖြစ်မှအခြေအနေတွေကိုဟိုထည့်သွက်စဉ်းစားခြင်းမရှိဘူးဒီအဖွဲ့နှစ်ဖွဲ့ကလုံးကိုပေါင်းလိုက်မယ်ဆိုရှင်ကုလသမဂ္ဂအဖွဲ့ကြီးရဲ့တဝက်ကျော်ဖြစ်သွားပြီလေဗျာတဝက်ကျော်ဖြစ်သွားပြီးတဲ့အခါကျတော့သူတို့နဲ့ဆက်နွယ်နေတဲ့
ဟာလာတို့ကိုမိခိုနေရတဲ့နိုင်ငံတွေနဲ့ပေါင်းလိုက်ရင်ကျွန်တော်တို့ရဲ့တစ်ဖက်မှာအင်အားကုလသမဂ္ဂတုံးမုံနှစ်ပုံတော့အလိုလိုပါသွားတာပေါ့အဲ့ဒီသဘောတရားကိုကျွန်တော်အလိုနဲ့မြင်ပါတယ်ဟုတ်ကဲ့လုံညိုရေးကောင်စီမှာတော့လောက်မဆိုးလှတော့လည်းပဲတချို့ဖိုရမ်ကြီးမှာကြတော့မြန်မာနိုင်ငံကိုပုံပြီးဖိအားပေးတဲ့ဥပမာအဖြစ်
UNကလည်းအတူပြည်မဲ့ဂျာဂျစ်တွေကို UNကရွေးပြီးခိုင်တဲ့ဆိုရင်အဲ့ဒါဟာမြန်မာနိုင်ငံမှာလိုက်နာရမယ့် obligation ရှိလာတယ်ဆိုတဲ့သဘောမျိုးလဲတွေ့ရပါတယ်ဆိုတော့ICC လို့အဖွဲ့က UN ကိုသုံးပြီးတော့မြန်မာနိုင်ငံကိုအရေးယူဖို့ထိကြိုးပမ်းလာနိုင်တဲ့အလားအလာကိုရှိလာနိုင်ပါလားရှိဘူးကျွန်တော်သုံးသပ်မိသလောက်ဆိုလို့ရှိရင်တော့ဟိုတို့ကနီလန်ပေါင်းစုံနေပေါ့နော် OIC ဟိုပြည်ကရေဝန်ကြီးဖွဲ့အစည်းအဝေးမှာဒီဟာကို ICC တင်ဖို့ကိစ္စကံပြားနိုင်ငံကိုတာဝန်ပေးပြီးတော့မှာသူတို့ဆက်လုပ်မှာပေါ့အဲအဲ့ဒီသဘောမျိုးသူကဆုံးဖြတ်ထားတာ OIC အနေနဲ့တစ်ဖက်ကလည်း EU နိုင်ငံတချို့နိုင်ငံတွေပေါ့ဗျာအထူးသဖြင့်အနောက်ဥရောပနိုင်ငံတချို့တွေအရဆိုရင်ဟိုဒီဟာကို ICC တင်ဖို့ကိစ္စကိုတစ်ခုတစ်ခဲလုပ်နေကြတယ်သို့တော်လည်းပဲကျွန်တော်ဥပဒေကြောင်းရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟာလာ ICC အဖွဲ့ဝင်မဟုတ်တဲ့အတွက်ရုပ်စက်ချက်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက်ကျွန်တော်တို့ပုံမှာတော့တကယ်က ICC ရဲ့ဟိုအလားဥပဒေကြောင်းအေးရအလားအာဏာသိမ်းရောက်ပြင်ကွင်းနဲ့ကျွန်တော်ကလိုက်နိုင်မယ်တာဝန်တရားမရှိဘူးပေါ့နော်အဲ့ဒါကြောင့်လည်းပဲသူရဲ့ဥပဒေအရာရှိ chief prosecutor အနေပြီးတော့ဖက်တဲ့ဘက်မှာနာမည်ပေးထားတာကဒီပိုတေးရှင်းလို့ပဲသူကဒီကျွန်တော်ဘက်ကနေပြီးတော့ဒီမွတ်စလင် population ကိုနိုင်ငံပြင်ကိုမောင်းထုတ်တယ်နှင်ထုတ်တယ်ဆိုတဲ့ဟာနဲ့သူကအဲလုတ်တာပေါ့အဲဆိုကျွန်တော်ပြည်တွင်းမှာဖြစ်တဲ့ကိစ္စကသူကအာဏာသိမ်းရောက်မှုမရှိဘူးလေအဲ့တော့ဓမ္မရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်ပေါ်မှာဖြစ်တဲ့ရာဇဝတ်မှု တခုခုသားလင်သူကအာဏာသိမ်းရမှုရှိတာကိုအဲ့ဒီသဘောရအဲ့လိုလုပ်ထားတယ်သို့တော်လည်းပဲနိုင်ငံတကာကို ICC ရဲ့တရားစီရင်ခွင့်အောက်ကိုလွှဲပေါင်းဆိုတဲ့နေရာမှာကုလသမဂ္ဂဘောင်ထဲမှာတော့ကျွန်တော်သိလောက်ဆိုရင်တော့လုတ်ပိုင်ခွင့်ရှိတာကုလသမဂ္ဂလုံခြုံရေးတော်စုတစ်ခုပဲရှိတယ်လေအဲ့တော့လုံခြုံရေးကောင်စီကဒီဟာကိုလွှဲပြောင်းပေးမှသာရင် resolution နဲ့ဆုံးဖြတ်ပေးမှသာရင်ဒါသို့တော့ရမယ်ဆိုတော့အစ်လျာတော့အများကြီးတော့ရှိပါတယ်ဥပဒေကြောင်းရလဲဒါခိုင်လို့တဲ့ကိစ္စတော့မဟုတ်ဘူး
နောက်တစ်ခုကမြန်မာနိုင်ငံဘက်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့စီစဉ်နေရဲ့ဘာညာစာကိုအမြဲတမ်းပြောမယ်ကုလသမဂ္ဂတောင်းဆိုတဲ့အတိုင်းဖွင့်ပေးနိုင်တာဆွေးနွေးနိုင်တာတွေမရှိရဲ့ပိုင်လည်းတွေ့ရပါတယ်အဲ့ဒါဟာသူတို့တောင်းဆိုမှုတွေကမြန်မာနိုင်ငံရဲ့ဒါအထုတ်ရှားအာဏာကိုများညှိစွန်းလောက်အောင်များဖိအားပေးနေတဲ့ကြရမြားဖြစ်နေပါသလားသူတို့မြန်မာနိုင်ငံပြည်တွင်းရေးအတွက်များအခ
ကျွန်တော်ကြားမှာဖြစ်နေတဲ့ပြဿနာအားနှစ်ပေါင်းရှိကြခဲ့ပြီကြားခဲ့ပြီအားလုံးနဲ့ပြီးတယ်ပြဿနာကြောင့်ဒီပြဿနာဖြေရှင်းဖို့ဆိုပြီးတော့ကိုဖိနန်ကိုကျွန်မကွန်ရှင်ကိုစဖွဲ့လာတယ်ဒီဆိုရပဲစပြီးဖွဲ့ပြီးတော့ရရှိမှာဒီကိစ္စဖြေရှင်းရမယ်ကိစ္စရည်ကြီးတဲ့ကိစ္စဆိုပြီးတော့စပြီးလောက်တာကျွန်တော်တို့ဆိုရပဲစပြီးလောက်တာပါအဲသို့တော်လည်းပဲတနေ့ကန်ကျန်ဖက်ဓမ္မရ ဟုတ်လားကျွန်တော်ညနေဖြစ်ရှင်းရမှာမဟုတ်လားဗျာအဲ့တော့ဒါလုတ်တင်လုတ်ထိုက်တဲ့အလုပ်ပဲဒီဟာကိုကျွန်တော်လုတ်တယ်လေဒီလိုကျွန်တော်တို့နှစ်နိုင်ငံသဘောတူညီကျန်တဲ့လုတ်နေတဲ့နေရာမှာဟုတ်လားကျွန်တော်တို့ချွတ်ချော်မှုတွေလည်းတခုရှိတယ်ရှိတဲ့အပိုင်းမှာကျွန်တော်တို့တရားမကျောက်ဖြစ်နေတာမဟုတ်ဘူးဟိုဖြစ်နေတဲ့ဟာကိုကျွန်တော်ပြောနေတာပဲဒါနဲ့လက်ခံဖို့အတွက်ကျွန်တော်လက် မှာသူတို့ကလောရမယ်ပိုင်းကဟာလားဟိုအဖန်မှန်လဲကျွန်တော်ပြောပြပါသည်ဟာတမန်ကလည်းပုံစံနဲ့ရှိတယ်သက်ဆိုင်ရဲ့ပုံကိုယ်တွေကိုဖြေခိုင်းမှာသူတို့တကယ်ကြံလာခြင်းနဲ့ဟာသဏ္ဍာန်မှရှင်လက်မထိုးအဲပုံစံမှာလက်မထိုးပြီးတော့ကျွန်တော်တို့ပို့ကျွန်တော်တို့ဆီစီပြီးတော့မှန်တယ်ဆိုရင်လက်ခံမယ်ဒါလည်းလည်းရှင်းရှင်းလေးပဲသို့တော်လည်းဒီဟာကိုပုံမှန်မလုပ်တဲ့ခါကျတော့ကျွန်တော်တို့မှပြဿနာတွေဖြစ်တယ်အားလုံးပြုံနေတော့အများကြီးတော့ကဲကဲရှိမယ်သို့တော်လည်းပဲကျွန်တော်ပြောထားတဲ့အရေးအတွက်ကိုပြန်လာရဆိုရင်ကျွန်တော်တို့သတို့လုံကြီးအတွက်လည်းပဲဟာတက်နိုင်ဆုံးလုပ်ပေးမယ်ဒါပေမဲ့စာဝန်ကြီးအတွက်လည်းပဲနေရာပြန်လေးနေရာခြားခြားပြီးအရေးအတွက်လည်းပဲကျွန်တော်လုပ်ပေးမယ်ဆိုတဲ့ဟာတွေကပြောထားတယ်ကျွန်တော်လည်းလက်ခံဖို့လည်းအဆင်ပြေတယ်ကျွန်တော်ဘက်ကတော့ဒါပါပဲ
ခိုးတုန်းကဗိုလ်ချုပ်ကြီးနေဝင်တစ်ထက်တုန်းကဆိုရင်လည်းပဲဒီကိစ္စဖြစ်ခဲ့တဲ့အခါနှစ်နိုင်ငံညှိပြီးတော့ဖြစ်စင်ခဲ့ရတယ်ထင်ပါတယ် UN ကိုမရောက်ခဲ့ဘူးငကမ်းမင်းစီမံချက်ဆွေးထွက်သွားပြီးဟင်းလာစီမံချက်နဲ့ပြန်လေလက်ခံခဲ့တယ်အခုကျတော့ကော်ဖီအန်အန်ကမရှင်ခန့်ပြီးတော့နိုင်ငံတော်ကိုအလိုက်တော်တချို့ကဝေဖန်ကြတယ်ခင်ဗျာ internationalize လုပ်လိုက်တယ်ဒီဟာကိုဖြစ်စလို့ရရဲ့သားနဲ့ဆိုပြီးတော့အဲ့လိုဟာကိုအပြစ်တင်ပြီးပြောကြရလဲဆိုရတယ်သူတို့တွေအတွက်သမကြီးဘယ်လိုတုံ့ပြန်ပြောချင်ပါလဲ
general international lunch. A part you are who don't have fishing it is the root causes. You need juggle now fishing a mobu. Do you juggle now with fishing? Yanni Tobari Lubian Leka would as well look with Ave, and I don't live in the Bomyas or Dijatana Jashini that city. Oh, Dijashini Jagana, Mipia, oh, Jagana, Yimiko Shabiro, Bari Luamale, Bari Lu, in the layers of the house, General.
ကျွန်တော်တို့အနေနဲ့သူရဲ့ကော်မရှင်ဟာဟလာကျွန်တော်တို့နိုင်ငံတော်သမ္မတကြီးကိုသူရဲ့ဆင်ခံလို့တင်လာပဲကုလသမဂ္ဂမှာလာပြီးတော့လုပ်ခိုင်းတာလည်းမဟုတ်ဘူးသူတို့ဘာမှတင်ပြကြတာလည်းမရှိဘူးမစ္စတာကိုဗီအာနိုင်နဲ့သူရဲ့ကော်မရှင်ဟာဟလာကျွန်တော်တို့နိုင်ငံတော်သမ္မတကြီးကိုသူရဲ့ဆင်ခံလို့တင်လာပဲကုလသမဂ္ဂမှာလာပြီးတော့လုပ်ခိုင်းတာလည်းမဟုတ်ဘူးကျွန်တော်တို့ဘာမှတင်ပြ
ဟုတ်တော့လည်းပဲမှန်တရားကိုတည်မြင်ပြီးတော့လုပ်တဲ့လုပ်ထိုက်တာလုပ်တယ်လို့ပဲကျွန်တော်ပြောခြင်းတယ်ဒါပြီးတော့လဲဆိုတော့အာဆီယံကတနိုင်ငံရဲ့ပြည်တွင်းရေးကိုတည်နိုင်ငံနေပြီးတော့ဝင်ဆုတ်ဖြတ်တာတွေကိုကျွန်တော်တို့လက်မခံဘူးဟာကျွန်တော်တို့ရဲ့အခြေအနေကိုလည်းသူနားလေတယ်ကျွန်တော်တို့လက်တွေ့လုပ်နိုင်မဲ့အခြေအနေတွေဘယ်လိုရှိတယ်ဆိုတော့လည်းသိတယ်ကျွန်တော်တို့ရဲ့ကြိုးစားအား ਲੋਜਨ ਨੇ ਹੋ ਹੋ ਪੁੰਸਾਂ ਕੋ ਵੇ ਤੁਆ ਉਤ ਤੁੰਜ ਨੇ ਤਬੋ ਸੀ ਦੇ ਅਸੀਂ ਹਾਰੋ ਜਨੋ ਸਵੇ ਵੀ ਦੇ ਮਾ ਹੋ ਕੋ ਤਿਆਂ ਤਨਾਂਗਾਂ ਨੇ ਤਨਾਂਗਾਂ ਲੈ ਨਾ ਲੈ ਦੇ ਤਬੋ ਪੌਕ ਦੇ ਹਲਾ ਕੁਨੀ ਜਨ ਨੇ ਸੰਦਾ ਅਦਾ ਅਧਿਕ ਹੋ ਵਿਚਤਨਾ ਫਿਸ਼ਿਸ਼ ਜਨ ਨੇ ਸੰਦਾ ਅਧਿਕ ਮੋ ਲੋ ਅਰਾ ਜਾਂ ਹੋ ਅਸੀਂ ਜੀ ਦੇ ਤਬੋ ਸੀ ਬਾਰੇ ਹੈ ਲੋ ਪੋ ਪੀ ਲੋ ਨੇ
ਓਕੇ ਸੋ ਦੀ ਦੀ ਗੇਮ ਮਾ ਅਸੀਂ ਲੋ ਸੰਦੇ ਕੋ ਕੁਲਾਦਮਗਾ ਮਿਸਟਰ ਗੁਟਾਰੇਸ ਕਾ ਤੁਲੋ ਅਪੀਵਾ ਠੌਕ ਖਾਂ ਮੇ ਲੋ ਪਿਓ ਦਵਾ ਹੈ ਸੋਰਾ ਤਨੀ ਆ ਚੇਂ ਨੇ ਨੀਸਾ ਮੁਸੀ ਲਾਇ ਸੋ ਤਬੋ ਕੁਲਾਦਮਗਾ ਹਾ ਨਿਮਾ ਨੇ ਨੇ ਪਤਸੇ ਪੀ ਅਸੀਂ ਸੂ ਲੌਂਗਾ ਨਾ ਲੈ ਬੁ ਤੁਲੋ ਚੂਜ਼ਾ ਲਾਇ ਬੋ
ओके एलो नाले पु चूसा यिन लो असें ये लुंगी लोहान को तु अनि ने तु यु पी रो तौ मे सोयिन लो आ मिन बो पोनी सट दा बो क्या
မြန်မာရေးတုံးသက်ချက်ကဏ္ဍကိုဦးကျော်စံသားကတင်ဆက်ပေးထားတာပါခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေလိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေခင်ဗျာ
သောရရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြာခဏကြုံကြရပါတယ်အခုနောက်ဆုံးမှာဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထီးပါလက်နက်ကင်ပဋိပက္ခတွေကြားမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ဒီနေ့ညတိုင်းလေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ရှင
်တရရဲ့လေးလိုင်းဆွေးနွေးကအစီအစဉ်တွေကတော့အင်ကာနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကျမရဲ့ကဏ္ဍကိုအလှည့်ပေးပါရစေအေးမြ6တွေ့တဲ့ရာသီမှာဆိုရင်အထူးသဖြင့်ရေပြား6တွေ့တဲ့အပြည့်အမှုတွေကိုရှောင်ရှားမှအသားကွဲတာအသားပတ်တာလိုမျိုးရေပြားကိုထိခိုက်စေမဲ့အခြေအနေတွေကိုကာကွယ်နိုင်တဲ့အကြောင်းဒေါက်တာတန့်စီရဲ့လူမှုနဲ့ကျမရဲ့အစီအစဉ်မှာတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
အင်းရတဲ့ဆောင်းရည်မှာအေးပြား၆သိပ်ပျက်စီးမှုကလည်းသတိပြုရမယ့်ကျန်းမာရေးပြဿနာတစ်ခုဖြစ်ပါလေ။အသားရည်ကိုဂရုစိုက်တဲ့သူတွေကပိုပြီးဒီထားမိကြတာပါ။ဆောင်းနေမှာအေးပြားထိခိုက်ပျက်စီးမှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရဘူးလားကြောင့်ဆောင်းရည်ကိုရောက်လာပြီဆိုရင်တာမန်ထက်ပိုပြီးအေးပြားမ၆သိပ်အောင်ဂရုစိုက်ကာကွယ်ထားမိတယ်လို့အယောင်မြင့်တဲ့မန်နေဂျာတူဖြစ်သူမတ်တန်နာကအခုလိုပြောပါလေ။
အမကိုယ်တိုင်ကပေါ့နော်အသားရေအရန်၆တယ်ပေါ့နော်ဖနှောင့်နေဆိုရင်တောက်လျှောက်ကွဲတယ်မြေမိုးဆောင်တောက်လျှောက်ကွဲတယ်အခုဆိုရင် skin care လေးတွေကိုထိမ့်သိမ့်မှုရင်ကထိမ့်သိမ့်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်မအားထိမ့်သိမ့်မှုရှိခဲ့တဲ့အတွက်ကြောင့်အဲသွတ်ထွက်တာတွေလည်းမရှိတော့ဘူး skin care ကတော့လူတိုင်းပေါ့နော်ထိမ့်သိမ့်သင့်တယ်လို့မအားတော့ပြောချင်တယ်ပေါ့နော
်အသားလာစီလိမ့်ပြီးအေးပြားလှပကိုထိမ့်သိမ့်ထားတဲ့သူတွေကလည်းအခုလိုဆောင်ရသည်မှာအသားရေပျက်စီးမှုကိုပိုပြီးကြုံတွေ့ကြရတယ်လို့ပြောကြပါတယ်ဒီရသည်မှာအသားလာစီအသုံးပြုတဲ့အခါ moisturizer ပါတဲ့အသားလာစီတွေကိုရွေးချယ်အသုံးပြုပြစ်တယ်လို့မဖောတာရှုနဲ့မကွဲဆောလို့ကအခုလိုပြောပါတယ
်အခုလိုအေးမြတဲ့အချိန်မှာဆိုရင်ကျမတို့ကြုံတွေ့ရတာကကြာတော့ဟောပေါ့အသား၆တာအသားကတော့အသားအရေပြား၆တာတော့အများတန်းကြုံတွေ့နေရတဲ့အဲ့ဒါပြဿနာအဓိကပါပဲရှင့်ထောင်းလို့ရပြီဆိုလို့ရှင့်တော့ဒီတိုင်းကတော့ဟောပေါ့အသားကြီးကတော့၆တွေ့လာတယ်အသားရေ6တွေ့တယ်အဲ့ဒီအတွက်ကိုဘယ်ထိန်းသိမ်းရမလဲဆိုတော့ဘာပေါ်အဓိကတော့ moisturizer လဲရမယ်ပေါ့နော်ရေနွေးနဲ့ရေမချိုးရအောင်ရေနွေးနဲ့ရေချိုးလို့ရှိရင်ပုံလို့အသားရေ6တယ်ပြီးရင်အသားရေ6တွေ့တဲ့ရှားတာကြီးဖြစ်တတ်တယ်ပေါ့နော်ဒါလေးလို့ရရှိတယ ်အရေပြားမချအောင်ညီမကဘယ်လိုထိန်းသိမ်းလဲဆိုတော့body lotion နဲ့လိမ့်နေပေါ့နော် body lotion လိမ့်နေအခါမှာဒီအော်တီဗီယာနဲ့ပတ်သက်တဲ့အဲတချို့အဲလိုရှင်းနေရှိတယ်အဲပြီးလို့ရှိရင် day cream တို့ night cream တို့အဲ့အရာတွေသုံးတယ်ဟုတ်ကဲ့ရှင်ဟုတ်အဲဗီတာမင် E လိုရှင်းအဲ့အရာတွေလည်းသုံးပါတယ်အဲ့ဒါကြတော့အသားရေအဲစိုးပြေပြီးတော့ချောမှုဖို့အတွက်ပေါ့အသားအရေပြားမချအောင်လို့အဲ့လိုမျိုးနည်းလမ်းတွေနဲ့ကာကွယ်ပါတယ်ရှင်
အရေပြား6သိပ်ပျက်စီးမှုမဖြစ်စေဖို့အတွက်အသားလာစီတွေလိမ့်ပြီးကာကွယ်ထားဖို့လိုသလိုအရေပြား6သိပ်မှုကိုပိုဆိုးစေမယ့်အဖြစ်မှုတွေကိုလည်းသတိပြုရှောင်ကျဉ်ရမှာဖြစ်ပါတယ်။ရေနည်းပူပူနဲ့ရေချိုးတာမျိုးကိုရှောင်ကျဉ်ပြီးရေခဏခဏချိုးတာနဲ့လက်ခဏခဏဆီတာတွေကိုတက်နိုင်သလောက်လျှော့ချသင့်တယ်လို့အရေပြားဆရာဝန်တဦးဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ်
။ကိုယ်သုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့ကြီးများတဲ့ဟာတွေမတုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံးပြင်းတဲ့ဆက်ပြားတွေကက်မီကယ်ပြင်းတဲ့ပါတဲ့ဆက်ပြားတွေမတုံးတာအကောင်းဆုံးပေါ့နော်နောက်တစ်ခုကရေချိုးမယ်ဆိုလို့ရှိရင်လည်းချက်နိုင်ရောအဲတెంပရေချာပေါ့ water temperature ရေရဲ့အပူချိန်ကြီးချက်သိမ်းလေးလောက်ဆိုလို့ရှိရင်တော်ပြီးတအားကြီးဟိုအရန်ပူတဲ့ဟာမျိုးနဲ့ချိုးလို့ရှိရင်အရေပြားရဲ့အစီလွာအစီတွေပယ်တာပုံများတဲ့အတွက်ကြောင့်အရေပြား၆ခုပုံဖြစ်တတ်တယ်နောက်တစ်ခုကရေချိုးတဲ့အချိန်အနေနဲ့ပြောလို့ရှိရင်အတိတ်ကြာကြီးချိုးလို့တိတ်မပောင်းဘူးအလုံးလုံး5မိနစ်10မိနစ်အဲ့လောက်ကအတော်ပဲကျွန်တော်တို့ဒီလိုမြေပြတ်နေတာမှာဆိုရင်တစ်နေ့ကိုတစ်ချိန်နှစ်ချိန်ပေါ့နော်အဲ့လောက်ကကောင်းပါတယ်အဲ့ထက်ပိုပြီးတော့ရေခဏခဏမချိုးသင့်ဘူးနောက်တစ်ခုကရေချိုးတာတချို့ကျတော့လက်ခဏခဏစီးတတ်တဲ့အကျင့်တွေပါလေရှိတယ်အဲ့လိုမျိုးဆိုလို့ရှိရင်လည်းတို့ကလက်စီးပြီးတိုင်းဆက်ပြာဖြစ်နိုင်တော့ဆက်ပြားပြင်းနိုင်လည်းမဆေးရအောင်အရေပြား၆တက်တဲ့လူတွေကဆက်ပြားအပြော့သုံးပြီးတော့ဆေးရမယ်လက်ဆေးပြီးတာနဲ့အရေပြားဆိုတဲ့ hand cream ရောအမျိုးကိုအများအတန်းပြန်ပြန်ပြီးတော့လုံးမှာပဲအရေပြား၆တောက်တတ်တာဆေးပါတယ
် moisturizer ပါတဲ့အသားလာစီတွေလိမ့်ပေးထားခြင်းဟာအရေပြား၆သိမ့်မှုဖြစ်အောင်ကာဝယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်အဆိုတဲ့ထိန်းသိမ့်မှုကိုရအောင်ပြည့်ရရှိစေနိုင်မှုအတွက်ရေချိုးပြီးပြီးချင်းမှာလိမ့်ပေးသင့်တယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ
်ချောင်းတွင်းနဲ့ဝင်လာပြီပေါ့နော်အဲဆိုတော့အရေပြားပုံမှန်တဲ့အရေပြားနည်းနည်းလေးပို့၆လာကြတယ်အဲ့အခါမှာဟိုပုံမှန်လိမ့်တာထက်ရေချိုးပြီးကာစအလှစီဖြစ်ဖြစ်လိုရှင်းဖြစ်ဖြစ်ဒီလိုအဆိုတက်ပေးတဲ့ဟာမျိုးတစ်ခုခုကိုအဲ့လိုအချိန်လိမ့်နေဆိုလို့ရှင်ပို့ကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအရေပြားရေဓာတ်ကိုဆုတ်ထားတော့မယ်လေအဲ့ဒီအချိန်မှာလေယာတစ်ခုကိုထည့်ပေးခြင်းအပြင်ပုံမှန်ထက်ပုံမှုဆိုတဲ့အသားရေပူရရှိမှာဖြစ်ပါတယ်ခင်ဗျာ
အရေပြားကို cute site ထင်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့အခုလိုအင်းညာ6တိတဲ့ဆောင်းရသည့်ကာလမှာအရေပြား6တိစီနိုင်မဲ့အပြုအမူတွေကိုရှောင်ကျင်ပြီးအရေပြားဆိုတဲ့ကိုတက်နိုင်တဲ့များထင်းသိမ်းထားတဲ့အကြောင်းသတင်းပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစင်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်လက်နားဆင်ကြည့်ကြရအောင်ပါ VOE ဗီဒီယိုအတိုလေးတွေတင်နိုင်မျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ကို American Suya ကမြို့သားလူငယ်ရေးအတွက်စိုးရင်ရသလားဆိုပြီးသုံးသပ်စုံစမ်းနေပါတယ်။တချင်းဗီဒီယိုတိုလေးတွေနဲ့လူငယ်ရေးကြားအထူးရေပန်းစားနေတဲ့ TikTok လူမှုကွန်ရက်ကလူငယ်ရေးအရာစိုးရင်စရာဘာတွေများရှိနေပါသလဲ။ ချိန်တိုအတွင်းမှာသုံးဆွဲသူတန်းရာချီဖြစ်ခဲ့တဲ့ TikTok လူမှုကွန်ရက်နဲ့ပတ်သက်လို့မတ်စုမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရခင်ဗျာ
။မြန်မာနိုင်ငံမှာအိမ်သုံးပစ္စည်းတွေ fashion ပစ္စည်းတွေကစလို့အိမ်ချမ်းမြေမော်တော်ကားတွေအထိ online ပေါ်မှာကြော်ညာပြီးအယောင်းဝယ်လုပ်နေကြပါပြီ။ကိုယ်ပိုင် website ထောင်ရောင်းကြတယ်လို့အများအပြားကတော့ Facebook လူမှုကွန်ရက်ပေါ်မှာအယောင်းကြော်ညာ page လုပ်ပြီး online shopping site ဖွင့်ထားကြတာဖြစ်ပါတယ်။ OGYS ဆိုတဲ့အမျိုးသမီးသီးသန့် online shopping group ထဲမှာ shopping လုပ်ငန်းစခဲ့တဲ့ Bigu ဆိုတဲ့ site ကတော့ကြောက်လက်ောက်တွေကိုတပိုင်းတနိုင် online ပေါ်မှာစရောင်းခဲ့တာကနေ၃လအတွင်းမှာကိုယ်ပိုင် site ဆိုင်ဖွင့်နိုင်တဲ့အထိအောင်မြင်ခဲ့ပါတယ်။အခုဆိုရင်လဝက်လက်စားတွေဒါမှမဟုတ်ပြည်တွင်းလက်မှုပစ္စည်းတွေအိတ်တွေအမျိုးသမီးဝတ်မြမဝတ်ဆောင် ready made တွေကိုအွန်လိုင်းကနေရောရန်ကုန်မန္တလေးဆိုင်ကွဲနှစ်ခုကနေပါရောင်းချပေးနေပါတယ်။အရင်အနည်းမရှိသူတယောက်အနေနဲ့အွန်လိုင်းရဲ့အစွမ်းမပါပဲအခုလိုအချိန်လိုအတွင်းမှာဆိုင်ဖွင့်ဖို့မလွယ်နိုင်ဘူးလို့ Bigu ဆိုင်ပိုင်ရှင်မတ်ဝဝေတီခမ်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်။
အများကြီးအွန်လိုင်းဒီနည်းပညာပိုင်းကအရန်လိုအပ်တယ်ဆိုအရင်ခေတ်ကဆိုရင်ဒီနည်းကလုပ်ရင်းကိုပြန်ပြန်ကြီးလုပ်တာဆိုရင်ဘလို့မှဒီလိုချစ်ချင်းကြီးသုံးနှစ်အတွင်းပေါ့နော်ဒါဆိုကျွန်တော်စိုင်သုံးနှစ်ပြည်တာပေါ့နော်စိုင်ဆင်းပြီးသုံးနှစ်ပြည်တာပေါ့အဲ့ဆိုတော့ဒီသုံးနှစ်အတွင်းကဘလို့မှဒီလိုစိုင်ဖြစ်လာဖို့ဆိုတော့ဘလို့မှကျွန်တော်အရင်နည်းတော့မှဟိုပို့လင်းပြောမယ်ဆိုရင်အဲ့တော့အရင်နည်းလုံးဝတော့မရှိဘူးအဓိကဒီနည်းတွေတောင်းနေတယ်ဒီအွန်လိုင်းကြောင့်မို့လို့ကကဒီလိုဖြစ်လာတာပေါ့နော်ဆိုတော့အရင်ကတော့မရှိဘူးအရင်ကတော့မရှိတဲ့သူကဒီလုပ်ငန်းကြီးတစ်ခုစိုင်းတစ်ခုကိုဆက်ဆက်ထောင်ပြီးစကြောညာပြီးတော့စပြီးထိုးပေါက်ဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်ဘယ်လိုမှအဲမြန်မြန်ဆန်မမြန်နိုင်ဘူးပေါ့တကယ်လို့အရင်ကြီးရှိတဲ့လုပ်ငန်းကြီးတစ်ခုစထောင်မယ်ဆိုရင်တော့မှကြောညာအောင်မယ်ဆိုရင်တော့မှဒီအွန်လိုင်းမပါသေးနဲ့တော့မမြန်နိုင်ဘူးပေါ့နော်ကျွန်တော်တို့ဆိုရင်ဒါအရင်ကြီးကမရှိဘူးဒါပေမဲ့ကိုယ်စီတင်တာနဲ့မမှန်ငန်လုပ်မယ်ဆိုရင်ဒီအွန်လိုင်းအရင်ရှိရောက်ပါရဲ့ဟုတ
်အွန်လိုင်းရဲ့ထိရောက်မှုကြောင့်အိတ်ခန်းထဲမှာတင်ကြောက်လက်ောက်တွေကိုကိုပိုင်ဒီဇိုင်းထွင်ပြီးလုပ်ငန်းစခဲ့ကြတာဖြစ်ပါတယ်
။ကျွန်တော်ဒီအိတ်ခန်းလေးထဲမှာဒီဆက်အိမ်မာနေနေရင်းနဲ့ကိုဒီမြောက်၊ဒီညမ်းမြောက်ရဲ့ဒီကလေးမြောက်ရဲ့ဒီလေးယောက်နဲ့ရင်းကိုကျွန်တော်ကွန်မြူနတီလို့ကိုအထင်ခံရတယ်ပေါ့နော်။ကိုတက်တက်ရဲ့လုပ်နိုင်လို့ကွန်မြူနတီလို့ကိုဟိုအွန်လိုင်းမှာစပြီးရောင်းလို့ရတယ်။နေရာတွေမလိုဘူး၊ဆိုင်ခန်းတွေမလိုဘူး။အရင်ကြီးအများကြီးမလိုဘူးနဲ့ဒီအွန်လိုင်းဒီဆန်တိုင်းဖြစ်နိုင်တယ်၊လုပ်ငန်းတစ်ခုဖြစ်နိုင်တယ်ပေါ့နော်။ဒီနည်းပညာပိုင်းအများလိုအပ်ပါတ
ယ်အဲ့လိုမျိုးအမားလိုမျိုးစီးပွားရေးအွန်လိုင်းပေါ်မှာလှုပ်ချင်တဲ့လူတွေအတွက်ဒီနည်းပညာပိုင်းကျွမ်းကျင်ဖို့အတွက်ကတော့ဘလောက်လိုအပ်တယ်လို့ပြောနိုင်လဲရှင့်ဟ
ုတ်ကဲ့နည်းပညာပိုင်းကြာလားဟုတ
်ဟုတ်ပေါ့နည်းပညာနဲ့ပတ်သက်ပြီးကိုကအကျွမ်းတဝင်ရှိနေဖို့ဘလောက်လိုအပ်လဲဒါမှမဟုတ်လည်းတိတ်ပြီးတော့နည်းပညာတိတ်ကျွမ်းကျင်စရာမလိုဘူးခုနပြောလို့ Facebook ပေါ်မှာပဲ page ဖွင့်လိုက်ပြီးရင်လှုပ်နိုင်တာဘလို့အဲ့ဒါရောအမားဘလို့ပြောလို့ရလဲရှင့်
အဲ့လိုကတော့ကိုလိလာရင်လိလာတယ်လို့မျိုးကတော့လိလာကြတော့မကုန်ပေါ့နော်ဟုတ်ဒီဟာလေးဘယ်လိုကြုံရမလဲဘယ်လိုရရမလဲပြည်သူ့ policy ကဘယ်လိုထားထားတယ်ပေါ့နော်ဒီပုံမျိုးဆိုရင်ဘယ်လိုပုံမျိုးမတင်တင်ဘူးပေါ့နော်တကယ်ပုံမျိုးရောမတင်တင်ဘူးပေါ့နော်ဒီကုမ္ပဏီရဲ့ brand ပုံမျိုးမျိုးမတင်တင်ဘူးအဲ့မျိုးရှိရပါဟုတ်ကိုဒီကုမ္ပဏီကတည်းကရပူတိုင်နေတယ်ဘယ်မှုနေကြုံရတင်တယ်ပါကက်ထားကြုံနိုင်တော့ပို့ပြီးဖြောက်တာပေါ့
Facebook ပေါ်မှာကိုယ့်ရဲ့ page ကိုလူသိများအောင်ငွေပေးပြီးကြော်ညာနိုင်ပါတယ်ဒါပေမဲ့ငွေအကုန်မခံပဲလူသိများအောင်လုပ်နိုင်တဲ့နည်းကိုလည်းမတ်ဝဝေတိခမ်းကခုလိုပြောပြပါရယ
်ဒေါ်လာနဲ့ပေါ်ညာတဲ့ target ထက်ဆိုင်ရင်ဒီကွန်မန်းနေကွန်မန်းနေရွှေသွားရင်လုတ်ချင်အားဖြင့်ဒီ post တွေပြန်ပြန်တက်တဲ့နည်းကိုတော့မှဒီ Facebook ကပုံထားရယ်ဆိုတော့ဒီကွန်မန်းတစ်ခုပြရတယ်ဒီ post တစ်ခုတက်လာရယ်ဆိုတော့ကျွန်တော်တို့ကဒီကွန်မန်းနေပြန်ပြီးရွှေသွားရင်လုတ်ချင်အားဖြင့်ဒီ post ပြန်ပြန်တက်ပြီးကြော်ညာပြီးသားဖြစ်သွားတယ်နည်းပညာပိုင်းလည်းလေ့လာထားမယ်ဆိုရင်ပုံမြင်မှာပေါ့ဟုတ်
online banking စနစ်မတွင်ကျယ်သေးတဲ့မြန်မာနိုင်ငံမှာ online shopping လုပ်ငန်းတော်တော်များများက cash on delivery ဆိုတဲ့ငွေချေစနစ်ကိုအသုံးများကြပါတယ်။ဗန်စင်းဖွင့်နိုင်သူများတဲ့မြို့ကြီးတွေမှာတော့တချို့က online ပေါ်ကနေငွေအလွှဲပြောင်းလို့ငွေချေကြပါတယ်။ဒါပေမဲ့မှားထားတဲ့ပစ္စည်းကိုစီအရောက်ပို့ပေးတော့မှငွေသားနဲ့ငွေချေတဲ့စနစ်ကို online shopping လုပ်ကြသူတွေသုံးကြတာများပါတယ်။ပစ္စည်းမျိုးစုံကို online ပေါ်ကနေဝယ်ယူနိုင်တဲ့အတွက်အဆင်ပြေလွယ်ကူတယ်ဆိုတာကိုတော်တော်လေးသဘောပေါက်လာကြပုံရပါတယ်။
ကိုယ်တခုတစ်ခုလိုအပ်နေတာကိုအဲ့နေရာကိုတော်တော်ပြီးဒီတမျိုးခုနကပေါ့ရဒီတမျိုးကိုပြေးဝင်လိုက်မယ်ဆိုကျွန်တော်အချိန်ကြီးကအញ្ញန်းကိုအဆင်မပြေနိုင်ဘူးပေါ့နော်ဒီ online မှာကြည့်ပြီးတော့ဝင်လိုက်တယ်ဖြစ်တဲ့အကြောင်းမို့လို့ ဒီခုပဲဆုံးဖြတ်အခုမနေ့ကလာပို့ဆိုရင်ကိုလိုချင်တဲ့ပစ္စည်းချက်ချင်းရတယ်ဆိုတော့အများဆင်ပြေတယ်ဆိုပြီးတော့အချိန်နဲ့ပုံသက်တာမယ်အလုပ်လည်းအများကြီးဖြစ်နေပါတော့
အစပိုင်းတော့ဆိုရင်ဗမာပြည်မှာဒီလို online shopping လုပ်ရတယ်ဆိုတော့လူတွေစိတ်မချအောင်လေဆိုအခုနောက်ပိုင်းကျတော့ဒီလို online ပေါ်မှာဝယ်တဲ့လူတွေကစိတ်ချမှုဘယ်လိုရှိလဲအမဘယ်လိုမြင်လာလဲလူတွေတော်တော်လေးဒီ online ပေါ်မှာဈေးဝယ်တဲ့ culture တော်တော်လေးတိုးတက်လာပြီလားရှင်
တိုးတက်လာပါပြီဟုတ်တိုးတက်လာပါပြီ application တွေနဲ့ရောင်းနေရတယ်လည်းရှိတယ် website တွေနဲ့ရောင်းနေတယ်ဒါပေမဲ့ဒီဗမာပြည်မှာတော့ website တွေကနေဝယ်တာစိတ်မရှိသေးဘူးပေါ့နော်ဒီ Facebook page ကနေတော့မှကျွန်တော်တို့ကဝယ်နေရတယ်မှာ၁၀ရောက်မှာ၁ရောက်ကတော့ဝယ်နေကြမဟုတ်ဘူးရှင်တော့အမေဘာလို့ရှင်းပြရတာပေါ့ပထမတစ်ခါတော့တော်တော်လေးတော့ရှင်းပြရတယ်တော်တော်လုပ်ကြည့်ရတယ်ပေါ့ပထမယူနေလို့ဒါနဲ့ကျွန်တော်တို့ဒီမှာဝယ်နေပြီးသွားရဲဆိုတော်တော်များများကတော့ပထမတစ်ခါဝယ်ပြီးသွားပြီးနောက်တစ်ခါဆိုရင်ရှင်းပြကြလည်းမလို့တော့ဘူးဘယ်လိုကိုပါပဲရောင်းရောင်းယူတယ်ဟုတ်
online ပေါ်ကနေပြီးတော့ပေါ့နော်ဈေးဝယ်ခြင်းတဲ့သူတွေအတွက်ကိုဒီကိုဝယ်တဲ့ပစ္စည်းစိတ်ချရအောင်ဟိုအလိမ်မခံရအောင်ဘာဖြစ်လို့ဆို online မှာဝယ်ရဲဆိုတာအပြင်မှာဝယ်တာနဲ့မတူဘောလေကိုကိုယ်ကလည်းမမြင်ရမကင်ကန်ကြည့်လို့လည်းမရတဲ့ပစ္စည်းမျိုးဖြစ်တာကြောင့်မလို့ဟိုဒီ online ကနေဈေးဝယ်ခြင်းတွေအတွက်ကိုဒီကိုဝယ်တဲ့ပစ္စည်းကစိတ်ချရအောင်အလိမ်မခံရအောင်လို့ဘယ်လိုမျိုးအမအနေနဲ့အကြံပြုနိုင်လဲရှင့်
ဒီကျန်ပေးနိုင်တယ်ဆိုကျွန်တော်တို့လည်းခုချိန်ကြီးတော့ online နဲ့ဝယ်ရမလို့ဒီပါဘူးကိုလည်း online နေတော့ဝယ်ရဖြစ်နေကြအောင်မြင်လေးလာတယ်ကြဒီ page တစ်ခုတည်းကိုဝင်ပြီးတော့အမြင်လေးလာတယ်ဥပမာ video file တွေရှိရဆိုရင် video file တွေကြည့်တယ်ပြီးတော့ sign လေးလာရရှိရဆိုရင်ဒီ sign decoration အစားဖြစ်လေးလာတယ်ဟုတ်သူတို့ဒီ customer ပေါ်ဘယ်လိုမျိုးစီစဉ်ထားရလဲဆိုတော့ like ကြီးတင်တယ်ပြီးတော့ဒီ service တွေဘယ်လိုသိမြင်လဲဆိုရင်အောက်မှာစာလေးဒါလေးနည်းနည်းပါဖတ်တင်တယ်ပြီးတော့ comment တွေလည်းဖတ်တင်တယ်ပေါ့နော်တရားမကြသူတို့ဒီဝယ်နေတဲ့လူတွေဒီဘယ်လိုကြိုက်လားပြည့်ရက်ဒီမှာ page တစ်ခုမှဆိုလဲ review ထားရရှိရအဲ့ဒါလေးလည်း like ဆက်တင်ပါရယ်ပေါ့နော်အဲ့ဒါလေးလည်းဆက်တင်မယ်ပြည့်ရက်ပစ္စည်းလေးတွေ quality ဘာညာတိကျနေဆိုရင်လည်းအဲဒီ video file လေးတင်ထားတယ်တချို့ဆို video file လေးတင်ထားတယ် like video လေးတင်ထားတယ်ဆိုရင်စိတ်ချရစိတ်ချရဆိုတော့ဒီ location တွေရောတစ်ချက်ကြည့်တင်မယ်ပြည့်ဖို့ review လုပ်ထားရလားဒီမှာ post ခုမှ like တွေဘယ်လောက်ရှိနေလဲ comment တွေဘယ်လောက်ရှိနေလဲ review တွေဘယ်လောက်ရှိနေလဲအောက်မှာလည်း review တွေကကောင်းရလားအဲ့ဒါလေးလည်းရှိတယ်ပြီးတော့ဒီလိုမျိုးလုပ်ငန်းစဉ်တွားလာလေးနည်းနည်းပါရှိနေတည်တာပါရဲ့ဟုတ်အဲဒီမှာအဲစိတ်ချစကြဝယ်လို့ရပါတယ
်ဘီဂူအွန်လိုင်းရှော့ပင်းလုပ်ငန်းရှင်မတ်ဝဝေတည်ခန်းဖြစ်ပါရဲ့ရှင်ကိုယ့်ရဲ့စူးစမ်းအထောက်မှုရဲ့ယုံကြည်စိတ်ချရတဲ့ဝန်ဆောင်မှုရဲ့အွန်လိုင်းရဲ့အကျိုးရဲ့ကြောင့်သူ့ရဲ့အွန်လိုင်းရှော့ပင်းလုပ်ငန်းကိုအချိန်တို့အတွင်းမှာအောင်မြင်မြင်တိုးချဲ့နိုင်ခဲ့တာဖြစ်တယ်လို့ပြောပါရဲ့ရှင်
မစ်ဆူမြမတင်ဆက်ပေးနေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုကြာတာပတိနေ့မနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့ဒနာရီအစီအစဉ်အစဆုံးကမနေ့၈နိုင်ကနေ၉နိုင်အထိလိုက်တူပီယာ20 kHz 15133၊လိုက်တူပီယာ25 kHz 11183၊လိုက်တူပီယာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်။အခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ။
သမရထုံးနဲ့ထရမ့်ကိုတရားစွဲဖို့စုံစမ်းစစ်ဆေးနေတာမှာနောက်တရင်ဘက်ကစပြီးအဓိကတက်တဲ့ထွက်ဆိုချက်တွေကိုအမေရိကန်လူလူတိုင်းရဲ့ကြားမြင်သိရှိဝင်ရတော့မယ်လို့အောက်လူတော်ထောက်လိုင်းဆိုင်ရာကော်မတီဥက္ကဋ္ဌဒီမိုကရက်တော်မှအဒမ်ရှစ်ဖ်ကဗိုလ်ထူးနေမှာပြောပါရယ်။အီရန်နိုင်ငံကဖော်ဒေါ်မြေအောက်နျူကလ িয়ার တပ်မောင်းပုံမှာရှိတဲ့ဗိုလ်ခွာအား၃ဆက်တွေတဲကိုရေဒီယိုတက်တိကျယူရီယန်တန်ခွေထက်သွင်းမှုဒီကနေ့ကြာသပတေးနေ့မှာစတင်တော့မယ်အကြောင်းအီရန်လူမျိုးစွမ်းရင်အဖွဲ့ AEOI ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးအီရန်နိုင်ငံ Tasnim သတင်းမှာဖော်ပြထားပါရယ်။အမေရိကန်ရဲ့ယောက်ျားကုံတော်ရေးဆိုင်ရာယာယီတဘောတူညီချက်တစ်ခုကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတရှီချင်းဖင်တို့လက်မှတ်ရေးထိုးရေးကိစ္စမှာအချိန်နဲ့နေရာတတ်မှတ်ရွေးချယ်ရေးဆက်ပြီးဆွေးနွေးနေကြတာကြောင့်ဒီဇင်ဘာလအထိနှောင့်နှေးနိုင်ပွဲရှိတယ်လို့ထရမ့်အစိုးရခွဲအကြီးတန်းတာဝန်ရှိသူတို့က Reuters သတင်းဌာနကိုပို့ထူးနေကပြောပါရယ်အစည်းအဝေးလုပ်နိုင်ချေနေရာကတော့ London ဖြစ်နိုင်တယ်လို့လည်းပြောပါရယ်ဥရုယာတီဆိုင်ရာပါရီတဘောတူညီချက်ကနေတရားဝင်နှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရခွဲကကြေညာလိုက်အပြီးနောက်တည်မှာပဲတိတ်ပေပညာရှင်11,000ကျော်ကဥရုယာတီပြောင်းလဲမှုနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေတရကြေညာလိုက်ပါတယ်ခင်ဗျာ
။ချက်တပတိမနက်ခင်းထိတ်တဲရောက်နေတဲ့မြန်မာဒေသတွင်းနဲ့နိုင်ငံသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးကြပါဗျ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒရေးစမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲမထော်ပါ။ဒီကနေ့ညနေပဲ6:00-9:00ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို92.7kHz 1.683 kHz 1.55 kHz 1.65 kHz 1.69တို့ကနေတက်လွှင့်မှာပေးတော့ဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ။
This program has come to you from the Voice of America, Washington.